Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ VOA American အသံကနေ2024ခုနှစ်ဒီဇင်ဘာလ4ရက်ဗိုလ်ရုညအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ။ Hydrometer 1925 32နဲ့ကနေနားဆင်နေတာအပြင် VOA ရဲ့ website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တင်တိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမမ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့ဆီယနာသိမ်းမှုညွှန်ကြားခဲ့တဲ့တောင်ကိုရီးယားသမ္မတကိုတရားစွဲဖို့အတိုက်ခံလွတ်တော်အမတ်တွေကအဆိုတင်သွင်းလိုက်ပါတယ်အာဆီယံအလဲကျဥက္ကဋ္ဌလာအိုရဲ့တောင်ဆိုချက်အရမြန်မာအရေးထက်နိုင်ငံမှာအလွတ်သဘောဆွေးနွေးဖို့စီစဉ်နေပါတယ် MNDAA ကိုကန့်အဖွဲ့ရဲ့စစ်တပ်နဲ့ဆွေးဆက်ဆွေးနွေးမဲ့ထုတ်ပြန်ချက်ကိုတရုတ်နိုင်ငံကကြိုဆိုလိုက်ပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းရောက်သတင်းတွေကိုတော့ကိုဝင်းမြင့်နဲ့အတူတင်ပြပေးကြမှာပါခင်ဗျာ
โอเคပါကိုစောဝင်လိုက်အခုလိုသတင်းတွေပြီးမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင် KIA ကချင်တက်နယ်ပူပေါင်းတပ်ဖွဲ့တွေဗမော်မြို့သိမ်းတိုက်ပွဲစတင်ဆင်းရဲနေတာကို KIA ပြန်ကြားရေးတာဝန်ခံက
ပတ်ဝန်းကျင်ခန့်တွေကိုဒီဘက်ပြမင်းမတိုက်ပွဲပေါ်ဆောင်တာအခုမန်ဂျေဘက်မှာလည်းတိုက်တော့ဗမော်ကိုဝိုင်းတိုက်တဲ့ပုံစံဖြစ်ပါတယ်ဟို60ခုတင်းတဲ့လို့တော့ကြားပါတယ
်အခုလိုချိန်မှာMNDA ကိုကန့်တက်နဲ့ TNL တအောင်တက်ကတော့အပြည့်ရဲ့ကြီးညာပြီးတိုက်ပွဲတွေဘလို့ရှေ့ဆက်ဖြစ်လာနိုင်ပါလေ။နောက်တောင်ကိုရီးယားမှာသမရကဆေးဥချုပ်ရေးကြီးညာတဲ့အပေါ်မြန်မာတချို့ဘလို့အမြင်ရှိကြပါလဲ။အခုလိုသတင်းလွှာတွေပြီးမှာတော့ဗိုလ်ဒူးညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတန်နဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကန်နောက်ဂျန်စီနဲ့အားကစားကဏ္ဍတွေကိုဇက်တိုက်နားဆင်ကြည့်ရှုရမှာပါ။အခုရင်ဆုံးတော့ထိတ်တဲ့သတင်းတွေကိုကိုစော်ဝဲလိုက်နေပဲပြောပြပေးပါမယ်ခင
်ဗျ။ဘမောပတ်ဝန်းကျင်ခန့်တွေကိုဒီနေ့
ဆီယနာသိမ်းမှုညွန်ကြားခဲ့တဲ့တောင်ကိုရီးယားသမ္မတယုန်ဆုယိုကို
ဝိုင်းတိုက်တဲ့ပုံစံဖြစ်ပါတယ်ဟိုလေ
းဆီအာနာသိမ်းမှုညွန်ကြားခဲ့တဲ့တောင်ကိုရီးယားသမ္မတယုန်ဆုယိုကိုရာထူးကတရားစွဲဖယ်ရှားဖို့အတိုက်ခံလွတ်တော်အမတ်တွေကအဆိုတင်သွင်းလိုက်ပါတယ်သမ္မတယုန်ဆုယိုကမြောက်ကိုရီးယားလိုလားတဲ့အတိုက်ခံတွေဟာလွတ်တော်ကိုထိန်းချုပ်ထားပြီးနိုင်ငံတော်ကိုစန့်ကျင်နောက်ဆက်တဲ့ဆိုတဲ့အကြောင်းပြချက်နဲ့ဒီဇင်ဘာလ3ရက်အင်္ဂါနေ့ကအရေးပေါ်အုပ်ချုပ်ရေးကြေညာပြီးနောက်နိုင်ပိုင်းအကြာမှာအတိုက်ခံဒီမိုကရက်ပါတီလွတ်တော်အမတ်တွေကသမရကိုယာရုကဖယ်ရှားဖို့အခုလိုအဆိုတင်သွင်းလိုက်တာပါသမရရဲ့လှုပ်ရဟာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုပြောင်ပြောင်တင်းတင်းအကြီးမားဆုံးချိုးဖောက်ရာရောက်တဲ့အကြောင်းအတိုက်ခံဒီမိုကရက်ပါတီရဲ့ညွှန်ကြားချက်ထံမှဖော်ပြထားပါတယ်အခုလိုစစ်အုပ်ချုပ်ရေးချမှတ်တာဟာကြီးလေတဲ့ပုံကံဆန့်ကျင်မှုဖြစ်ပြီးသူ့ကိုယာရုကဖယ်ရှားဖို့အကောင်းဆုံးတက်တည်ဖော်ဆောင်လိုက်တာဖြစ်တယ်လို့လည်းဆိုပါတယ်ဒါအပြင်သမရအနေနဲ့ယာရုကနှုတ်ထွက်ဖို့နဲ့မထွက်ဘူးဆိုရင်တော့လူတို့ရဲ့စန္ဒနဲ့အညီတရားစွဲဖယ်ရှားဖို့ချက်ချင်းဆောင်ရွက်မှာဖြစ်တဲ့အကြောင်းလဲဒီမိုကရက်ပါတီကတောင်းဆိုထားပါတယ်ဒီကနေ့မှာပဲသမရယုံဆွေယူယာရုကဆင်းပေးဖို့မြို့တော်ဆိုးကလွတ်တော်ရှိမှာထောင်နဲ့ချီစန္ဒပြတောင်းဆိုနေကြပါတယ်တောင်ကိုရီးယားကာကွယ်ရေးဝန်ကြီးခင်ယုံရှင်ကလည်းဒီကနေ့ဒီဇင်ဘာလ၄ရက်နေ့မှာယာရုကနှုတ်ထွက်စွာကိုသမရစီတင်သွင်းခဲ့ပါတယ်စီအုပ်ချုပ်ရေးချမှတ်ခဲ့တာနဲ့ပတ်သက်လို့လူတို့အနေနဲ့စိုးရိမ်တိုးဝေမှုတွေဖြစ်ပေါ်စေခဲ့တာကြောင့်သူ့အနေနဲ့အလွန်နှောင့်တရခဲ့တယ်လို့ဒီအဖြစ်ပြက်နဲ့ပတ်သက်ပြီးအပြည့်အဝတာဝန်ယူသွားပါမယ်လို့လည်းဝန်ကြီးခင်မြုံဟွန်းကပြောပါတယ်ခင်ဗျာ
အခုလိုတောင်ကိုရီးယားမှာပဲသမ္မတကစီအုပ်ချုပ်ရေးကိုရုပ်သိမ်းပေးခဲ့တဲ့ပေါ်အမေရိကန်ကတော့ကြိုဆိုလိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာရေးပေါ်စီအုပ်ချုပ်ရေးကြီးညာခဲ့တာကိုသမ္မတယွန်းဆွတ်ယိုးကဖွဲ့စည်းပုံစီမင်းနဲ့ညီပြန်လည်ရုပ်သိမ်းပေးလိုက်တာအတွက်အခုလိုကြိုဆိုလိုက်တာပါနိုင်ငံကြီးရသဘောထားကွဲမှုတွေကိုဥပဒေဆူမိုရင်နဲ့အညီငင်းချမ်းစွာဆက်ဖြည့်ရှင်းဖို့မျှော်လင့်ပါတယ်လို့လည်းအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်ကမနစ်အင်ကာနှောင်းပိုင်းမှာထုတ်ပြန်တဲ့ညင်ညာချက်ထဲမှာပြောထားပါတယ်။အရေးပေါ်စေအုပ်ချုပ်ရေးညင်ညာတာကိုလက်မခံကြောင်းနဲ့ပြန်လည်ယူသိမ်းဖို့တောင်ကိုရီးယားလွှတ်တော်အမတ်တွေကတညီတညွတ်ထဲဆုံးဖြတ်ခဲ့ပြီးတဲ့နောက်သမ္မတယွန်းဆွတ်ယိုးကပြန်လည်ယူသိမ်းပေးခဲ့တာပါ။ဒီနေ့ဗိုလ်ဒူးနေမှာတော့အထိုက်ခံလွှတ်တော်အမတ်တွေကသမ္မတကိုအယုံကြည်မရှိအဆိုတင်သွင်းပြီးနှုတ်ထွက်ပေးဖို့ခုနကပြောသလိုပဲတောင်းဆိုထားပါတယ်ခင်ဗျာ။
အစ္စရေးနဲ့ဟတ်စဘောလာအဖွဲ့ကြားပြီးခဲ့တဲ့တနစ်နီးပါးကြာစစ်ပွဲအတွင်းသေဆုံးသူအရေအတွက်ဟာ4000ကျော်သွားပြီလို့လေဘနွန်ကျမ်းမာရေးဝန်ကြီးဖီရတ်စ်အဘီယတ်ကဒီကနေ့ဒီဇင်ဘာလ4ရက်နေ့မှာပြောကြားလိုက်ပါတယ်စက်တင်ဘာလနောက်ပိုင်းမှာအများစုသေဆုံးခဲ့တာလို့ဆိုပါတယ်ဒီတော့တွင်အစ္စရေးနဲ့ပါလက်စတိုင်းဒေသကသိမ်းပိုက်ထားတဲ့နယ်မြေတွေကနေပြန်လည်ဆုတ်ခွာပေးပြီးပါလက်စတိုင်းနိုင်ငံတည်ထောင်ရေးကိုဦးတည်စေမဲ့နိုင်ငံဒွန်တွဲတည်ရှိရေးဆိုင်ရာနိုင်ငံတကာညီလာခံကိုလာမယ့်ဇွန်လမှာကျင်းပပေးဖို့ကုလသမဂ္ဂအထွေထွေညီလာခံကမနေ့ဒီဇင်ဘာလ3ရက်နေ့မှာတောင်းဆိုလိုက်ပါတယ် နိုင်ငံကဥပဒေနဲ့အညီအစ္စရေးနဲ့ပါလက်စတိုင်းနိုင်ငံတွင်တွဲတီစီအတွက်ဆုံးဖြတ်ချက်ကိုထောက်ခံမဲ158မဲ10မဲနဲ့မဲခွဲပြီးတော့အထွေထွေညီလာခံကတခဲနဲ့အတည်ပြုခဲ့ကြပါတယ်ဒီမဲခွဲမှုမှာအမေရိကန်နဲ့အစ္စရေးတို့ကကန့်ကွက်မဲပေးခဲ့ကြပြီးတခြား9နိုင်ငံကကြားနေမဲပေးခဲ့ကြတယ်လို့ဆိုပါတယ်ခင်ဗျာ
ရုရှားကဆောင်းရာသီကိုသုံးပြီးတိုက်ခိုက်လာမှမို့ယူကရိန်းကိုကုသမြအထောက်အကူပြုမယ်လို့နေတိုကပြောလိုက်ပါတယ်ရုရှားအနေနဲ့ဒီဆောင်းရာသီကိုလည်းလက်နက်တပွဲအသုံးပြုတိုက်ခိုက်လာမှမို့လာမယ့်လတွေထဲယူကရိန်းကိုပေးပို့နိုင်တဲ့များစီးအကူအညီဟာအထောက်ပံ့ဖြစ်မယ်လို့ယုံကြည်ကြောင်းနေတိုအတွင်းရေးမှူးချုပ်မတ်ရူဒ်ကပြောလိုက်တာပါရုရှားရဲ့တိုက်ခိုက်မှုတွေကိုခုခံနိုင်မဲ့လေကြောင်းရန်ကာကွယ်ရေးစနစ်တွေနဲ့ယူကရိန်းရဲ့စွန့်ရင်ဆိုင်ရာအခြေခံစာအုပ်တွေကိုကာကွယ်နိုင်ဖို့ကိုဦးစားပေးသွားမှာဖြစ်တယ်လို့မရူကာဘရဆယ်မြို့တော်မှာကျင်းပနေတဲ့နေတိုးနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမစခင်မှာသတင်းတောက်တွေကိုဒီနေ့ပဲပြောခဲ့တာပါဒီနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးမှာနေတိုးအဖွဲ့ဝင်နိုင်ငံတွေရဲ့အပေါ်ရုရှားရဲ့အွန်လိုင်းစိုက်ဘာရာဇဝတ်မှုတွေပါဝင်အဖြတ်အမှောက်လုပ်ငန်းတွေတိုးလုပ်လာနေတာကိုလည်းဆွေးနွေးမယ်လို့နေတိုးအကြီးအကဲမရူကာဆက်ပြောခဲ့ပါတယ်ကီဖ်မြို့တော်နဲ့ချန်နဟစ်ဒေါနက်စ်ကာကီဖ်စတဲ့မြို့ကြီးတွေပါဝင်ရုရှားဘယ်အောင်ယူကရိန်းမြို့ပေါင်းတဒါဇင်လောက်ကိုရုရှားက drone 50လောက်နဲ့ပစ်ခတ်တိုက်ခတ်ခဲ့ပြီးအဲ့ဒီထဲက drone 29စင်ကိုပစ်ချနိုင်ရတယ်လို့ယူကရိန်းစစ်တပ်ကပြောခဲ့ပါတယ်ခင်ဗျာ
ဒီ American တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နိုင်ကနေ10နိုင်အထိ19.9 kHz 15.53ညာ25 kHz 11.83ညာလိုင်းထိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလိုက်မီတာ190 kHz 1595ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်ဖီအမေရိကန်အတန်းကနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာအာဆီယံအလဲကျဥက္ကဋ္ဌလာအိုနိုင်ငံရဲ့တောင်းဆိုချက်အရမြမအရေးအလွတ်သဘောဆွေးနွေးပွဲထိုင်းနိုင်ငံကအရှိအဖြစ်လက်ခံကျင်းပဖို့စီစဉ်နေပြီးလာမယ့်ဒီဇင်ဘာ19ရက်နေ့နဲ့20ရက်နေ့တွေမှာကျင်းပဖို့စီစဉ်ထားတဲ့အကြောင်းဒီအကြောင်းအရာနဲ့နှိဆက်သူတဦးက VOA ကိုပြောပါတယ်။ဒီဇင်ဘာလအတွင်းမြန်မာအရေးဆွေးနွေးပွဲထိုင်းနိုင်ငံမှာကျင်းပမယ့်အကြောင်းအာဆီယံအတွင်းရမှုချုပ်ခေါင်ကင်ဟွန်းကိုရိုင်းပြောဆိုထားပေမဲ့ရက်အတိကျနိုင်ငံခြားရေးဌာနကကြေညာထားခြင်းမရှိသေးပါဘူး။ ASEAN Tracker Plus ခေါ်အာဆီယံအလဲကျလက်ရှိဥက္ကဋ္ဌအပါအဝင်အရင်နဲ့လာမယ့်အလဲကျဥက္ကဋ္ဌ၃နိုင်ငံနဲ့တခြားနိုင်ငံတွေအလို့သဘောဆွေးနွေးပွဲကျင်းပဖို့အဆိုပြုထားတာပါ။မြန်မာအရေးစိတ်ဝင်စားတဲ့အာဆီယံနိုင်ငံတွေပါဝင်ဆွေးနွေးကြမယ့်အကြောင်းလာအိုနိုင်ငံအာဆီယံရေးရာဌာနညွှန်ကြားရေးမှူးချာတူလောင်းဘွာစီဆာဗတ်ကလည်းမကြာခင်ကကျင်းပတဲ့ရှစ်ကြိမ်မြောက်အာဆီယံမီဒီယာနီနိုဖလိုဘမှာပြောဆိုပါတယ်အစည်းအဝေးဟာမြန်မာအရေးအာဆီယံရဲ့ဘုံသဘောတူညီချက်တွေကိုအခောင့်အထည်ဖော်နိုင်အောင်ပံပိုးဖို့ဖြစ်တယ်လို့သူကပြောပါတယ်ဒါပေမဲ့လည်းမြမအရေးဆွေးနွေးပွဲမှာ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့တိုင်းရင်းသားကိုယ်စားလှယ်တွေကိုဖိတ်ကြားဖို့ရှိမရှိအာဆီယံအတွင်းမှုချုပ်အပါအဝင်ခေါင်းဆောင်တွေကတိတိကျကျပြောဆိုထားတာမတွေ့ရသေးပါဘူးစစ်ကောင်စီဘက်ကကိုယ်စားလှယ်ပါဝင်မလားဖိတ်ကြားရင်ရောနိုင်ငံရေးအရာကိုစားမပြုတဲ့သူပဲဖြစ်မလားဘယ်အဆင့်ကိုဖိတ်ကြားမယ်ဆိုတာကိုလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
ထိုင်းရေလုံသား၄ဦးလက်မြောက်ရေးမြမအာနာပိုင်နဲ့ဆွေးနွေးနေတယ်လို့ထိုင်းကပြောလိုက်ပါတယ်မြန်မာရေပိုင်တဲ့အတွင်းဝင်ရောက်ခဲ့တဲ့ထိုင်းငါဖန်သင်္ဘောအပေါ်ကဖန်စီခံထားရတဲ့ဒီထိုင်းနိုင်ငံသား၄ဦးကိုပြန်လွှတ်ပေးဖို့မြန်မာအာဏာပိုင်တွေနဲ့ညှိနှိုင်းဆွေးနွေးနေတယ်လို့ထိုင်းဝန်ကြီးချုပ်ဖက်ထုံထန်ရှင်နာဝတ်ကအင်ကာနေမှာထုတ်ပြောလိုက်တာပါပြီးခဲ့တဲ့နိုဝင်ဘာ30ရက်နေ့စနေနေ့ကထိုင်းငါဖန်သင်္ဘောတွေဟာမြန်မာရေပိုင်တဲ့ထဲဝင်ရောက်ခဲ့တဲ့အတွက်ဆိုကမြန်မာရေတပ်ကပြစ်ခတ်ခဲ့ပြီးရေလုံသား32ဦးကိုဖန်စီခဲ့တဲ့အထက်ဒီထိုင်းနိုင်ငံသား၄ဦးပါဝင်ခဲ့တာပါအခုထိုင်းနိုင်ငံသား၄ဦးမြန်မာဘက်မှဖမ်းခံထားပြီးသူတို့လုံခြုံပေးကင်းစွာရှိနေတယ်လို့တော့ထိုင်းဝန်ကြီးချုပ်ဖက်ထွန်ထန်ကသတင်းတောက်တွေကိုပြောခဲ့ပါတယ်ထိုင်းငါဖမ်းသင်္ဘောတွေကိုမြန်မာရေတပ်ကပြစ်ခတ်ခဲ့စဉ်ရေထဲခုန်ချတဲ့ရေလုံသား2ဦးရေနစ်သေဆုံးခဲ့ပြီး2ဦးဒဏ်ရာရခဲ့တယ်လို့ထိုင်းတာဝန်ရှိသူတွေကတော့ပြောထားပါတယ်ခင်ဗျာ
တရုတ်နိုင်ငံရဲ့ဂျာဝင်စစ်စမှုအောက်မှာနိုင်ငံရေးရာတွေ့ဆုံဆွေးနွေးမယ်လို့ MNDAA ကိုကန်တက်ရဲ့ဒီဇင်ဘာလ3ရက်နေ့ကြေညာချက်ကိုကြိုဆိုကြောင်းတရုတ်နိုင်ငံရဲ့ဌာနကဒီကနေ့ဒီဇင်ဘာလ4ရက်နေ့မှာပြောပါတယ်မြန်မာနိုင်ငံအတွင်းကဖြစ်ပေါ်တိုးတက်မှုအခြေအနေတွေကိုသူတို့အနေနဲ့စောင့်ကြည့်နေကြောင်းသက်ဆိုင်သူအားလုံးကညှိနှိုင်းအဖြေရှာကြဖို့အစဉ်အမြဲတိုက်တွန်းနေကြောင်းပြစ်ခတ်တိုက်ခိုက်မှုတွေအများဆုံးရပ်ဆိုင်ပြီးငြင်းချမ်းတဲ့နည်းနဲ့အဖြေရှာကြဖို့အကြမ်းဖက်မှုတွေကိုအရှိန်လျှော့ကြဖို့သတင်းတောက်တွေရဲ့အမေကိုတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရလင်ကျန်းကတုံ့ပြန်ခဲ့တာပါအထူးသဖြင့်တော့တရုတ်နယ်စပ်လုံခြုံရေးကိုမထိခိုက်စေဖို့အပြင်မြန်မာနိုင်ငံအတွင်းမှာရှိနေကြတဲ့တရုတ်နိုင်ငံသားတွေနဲ့တရုတ်အကျိုးစီးပွားတွေကိုမထိခိုက်စေတင်ကြောင်းပြောပါတယ် မြန်မာနိုင်ငံအတွင်းငြိမ်းချမ်းမှုရရှိအတွက်တရုတ်နိုင်ငံကအတက်နိုင်ဆုံးပံ့ပိုးကူညီပေးသွားမှာဖြစ်ကြောင်းလည်းလင်ကျန်းကပြောပါရတယ်။တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆေးမှုအောက်မှာနိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှာဖြစ်ပြီးဒီဇင်ဘာလ3ရက်နေ့ကစလို့တစ်ဖက်သက်အဖြစ်ခတ်ရက်ဆက်မယ်လို့ MNDAA ကိုကန်တက်ကမနေ့ဒီဇင်ဘာလ3ရက်နေ့မှာကြေညာချက်ထုတ်ပြန်ခဲ့တာပါခင်ဗျာ။
ထိုင်းနိုင်ငံမှာလည်းပဲရေပေးကြောင်လူ30နီးပါးသေဆုံးခဲ့ရပါတယ်။ထိုင်းနိုင်ငံတောင်ပိုင်းမှာရေကြီးရေလျှံတာကြောင်လူပေါင်း3000ကျော်နေအိမ်တွေစွန့်ခွာထွက်ပြေးခဲ့ရတယ်လို့လူပေါင်း29ဦးထိသေဆုံးခဲ့တယ်လို့ထိုင်းအာဏာပိုင်တွေကဒီနေ့ဒီဇင်ဘာ4ရက်နေ့မှာထုတ်ပြောလိုက်တာပါ။မိုးကြီးကြီးရွာသွန်းတာကြောင်ရေကြီးရေလျှံနေတဲ့ဒေသမှာဒီရက်ပိုင်းတည်းမိုးဆက်လက်ရွာသွန်းနေမှာဖြစ်ပြီးလက်ရှိမှာတော့ရေပေးတင့်တန်မိသားစုပေါင်းတသိန်းခွဲကျော်လောက်ရှိနေတယ်လို့ထိုင်းဆိုရကထုတ်ပြန်ပါတယ်။ထိုင်းနိုင်ငံတာမိုင်းပထာနီနရတီဝပါဝင်ပြည်နယ်၅ခုကလူပေါင်း3,300လောက်နေအိမ်တွေကိုစွန့်ခွာခဲ့ရတာဖြစ်ပြီးအင်ကာနိကသေဆုံးသူ25ဦးရှိခဲ့တာကနေဒီနေ့မှာတော့29ဦးထိရှိလာတာပါ။တောင်တရုတ်ပင်လယ်ဘက်ကနေကပ်ပလီပင်လယ်နဲ့မလေးရှားကိုဖြတ်ပြီးလေဖိအားနဲ့ရဝန်ထိုင်းတောင်ပိုင်းမှာဖြစ်ကမိုးအကြီးအကျယ်ရွာသွန်းနိုင်ကြောင်းထိုင်းမိုးလေဝသဌာနကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်ဒီအပိုင်းတွင်ရေကြီးရေလျှံပြီးမြေပြိုနိုင်ကြောင်းလည်းခန့်မှန်းထားပါတယ်ခင်ဗျာ Feel American တဲ့ဒီဇင်ဘာလ4ရက်ဗိုလ်ထူးညသတင်းတွေကိုကုဆောင်းဝင်လိုက်နဲ့ပြပြပေးခဲ့တာပါ။အခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေစက်တိုက်ပါ။ပထမဆုံးကတော့ KIA ကချင်တက်နယ်ပူးပေါင်းတပ်ဖွဲ့တွေပမောမျိုးသိန်းတိုက်ပွဲစတင်ဆင်းနေနေတာပါကချင်လွတ်လပ်ရေးတပ်မတော် KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဒီနေ့မနက်မှာစပြီးကချင်ပြည်နယ်ရဲ့ဒုတိယမြို့တော်ဖြစ်တဲ့ပမောမျိုးသိန်းတိုက်ပွဲကိုဆင်နွှဲနေတယ်လို့ KIA ပြန်ကြားရေးတာဝန်ခံပူမှုကြီးနော်ဘကအတည်ပြုပါတယ်လောလောဆယ်မှာပမောမန်စီနဲ့မုံမောက်စားတဲ့မြို့တွေမှာလည်းစစ်ကောင်စီတပ်နဲ့ကချင်ပူးပေါင်းတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတယ်လို့ပမောအခြေစိုက်ခလာရ49ကို KIA ကသိမ်းယူလိုက်ပြီဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။ဒီအချိန်ထိရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးကိုစော်မှုကျော်ပြောပြပေးပါဦးခင
်ဗျ။ကချင်ပြည်နယ်ပမောနဲ့မိုးမောက်အကြားစစ်ကောင်စီတပ်နဲ့နှစ်လကျော်ကြာတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေခဲ့ရတာကနေဒီကနေ့မှာတော့ KIA ပူးပေါင်းတပ်တွေဟာပမောကိုစတင်ထိုးစစ်ဆင်လိုက်တာဖြစ်ပါတယ်။လတ်တလောတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကို KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကVOA ကိုအခုလိုပြောပါတယ
်ပမောပတ်ဝန်းကျင်ကစခန်းတွေကိုစစ်တပ်တိုင်းစခန်းတွေကိုဒီနေ့ကနေပြမင်းမတိုက်ပွဲပေါ်ဆောင်တာရှိပါတယ်ဟုတ်ကဲ့အခုမန်ဂျေဘက်မှာလည်းတိုက်တာပေါ့နော်မုံမောက်ဘက်မှာလည်းတိုက်တယ်ခူးလီနားလိုင်ဘက်မှာလည်းတိုက်တယ်ဆိုတော့ပမောကိုဝိုင်းတိုက်တဲ့ပုံစံဖြစ်ပါတယ်ဟုတ်ကဲ့
ဒီမနက်ပိုင်းမှာပဲဗမော်နဲ့မန်စီအကြားမှာရှိတဲ့ခလာရ49တိုင်ရင်ဌာနချုပ်ကို KIA ကသိမ်းယူလိုက်ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့ဗိုလ်မှူးကြီးနော်ဘူးကတော့အတိပြုချက်ရဖို့ဆက်သွယ်နေစေဖြစ်တယ်လို့ပြောပါတယ်
။ဟို49တင်းတဲ့လို့တော့ကြားပါတယ်။လူမှုကွန်ရက်မှာတော့အစခန်းတချို့တင်းတာတော့ကြားရတာ။ဒါပေမဲ့ confirm လုပ်ပေးတဲ့လူမရှိသေးဘူး။ကျွန်တော်တို့လည်းစူးစမ်းမှုမှာဆက်သွယ်နေပါတယ်။
ရှီရန် KIA တပ်ဖွဲ့ဝင်တွေနဲ့နီးစပ်သူတယောက်ကတော့ခလာရ49ကိုသိမ်းယူလိုက်တယ်လို့သိရကြောင်းနဲ့လောလောဆယ်ဗမော်မန်စီမှာတိုက်ပွဲတွေအနှံ့ဖြစ်ပွားနေကြောင်းပြောဆိုပါတယ်
ဗမော်ရောမန်စီရောမုံမောက်ပဲရောခံရထိုးစစ်စင်နေပြောတယ
်ဗမော်ကျော်ဒီဘက်မန်စီဘက်ကနေရောဝိုက်ရပေါ့ဒီဘက်မုံမောက်ဘက်ကဟိုဝိုက်ပြီးတော့အကုန်ညက်ပြီးတွေ့နေတာပေါ့အဲမှာ KIA ပါမယ် PDF ပါမယ်ပြီးရင်ဒီကော်ရခတ်တပ်ရင်းနေပါပြီးမဟာမိတ်တပ်ပေါင်းစုကိုဝိုင်းပြီးတခါတိုက်နေတာ
ဒီနောက်ကလေးဆက်ကွန်တိုင်ပြီးပြောတယ်။မှာပဲကျေရပြရပြီတဲ့။လေးဆက်ကွန်ရသွားပြီပြောတယ
်။လက်ရှိအချိန်မှာတော့ကချင်ပြည်နယ်အတွင်းတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းပြောပါတယ်။ KIA နဲ့ပူးပေါင်းတပ်ဖွဲ့တွေဟာဒီနှစ်စက်တင်ဘာလကုန်ပိုင်းကစတင်ပြီးကချင်ပြည်နယ်အရှေ့ချမ်းတရုတ်မြန်မာနယ်စပ်မှာရှိတဲ့ကချင်အထူးဒေသတစ်ကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ပါတယ်။အောက်တိုဘာလအတွင်းမှာချီပွေဆော့လော့ပန်ဝါစတဲ့မြို့တွေကိုသိမ်းခဲ့တယ်လို့နိုဗင်ဘာလ20ရက်နေ့မှာတော့အထူးဒေသတစ်ခုလုံးကိုသိမ်းယူခဲ့ပြီးအထူးဒေသ1အမည်သတ်မှတ်ချက်ကိုဖျက်သိမ်းခဲ့ပါတယ်။ဒီနေ့မတ်လမှာစတင်ခဲ့တဲ့ KIA ရဲ့ထိုးစစ်အတွင်းမှာမြို့ပေါင်းတဒါဇင်လောက်ကိုသိမ်းယူထားပြီးဖြစ်ပါတယ်။ဒီနေ့ဗမော်တိုက်ပွဲသတင်းနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမတွေ့ရသေးပါဘူး
။ KIA နဲ့ပူးပေါင်းတပ်တွေဗမော်မြို့သိမ်းတိုက်ပွဲစတင်နေတာကိုကုဆောင်မှုကြောင့်ပြောပြခဲ့တာပါ။အခုတော့ MNDA နဲ့ TNL အပြည့်ရဲ့ကြေညာချက်ပေါ်အခက်အခဲတချို့အမြင်မှာတရုတ်ရဲ့ကြားဝင်မှုအောက်မှာနိုင်ငံရေးအရတွေ့ဆုံဆွေးနွေးနိုင်ဖို့ဒီဇင်ဘာ3ရက်နေ့ကနေစလို့တစ်ဖက်သက်အပြည့်ရမယ်လို့ MNDA ကိုကန့်တက်ကကြေညာပါတယ်။မချာခင်ကပဲတောင်းတက်ဖွဲ့ TNL ကလည်းအလားတူကြေညာခဲ့ပါတယ်။တရုတ်ကြားဝင်စစ်ဆေးမှုတကယ်ပဲအလုပ်ဖြစ်ပါမလား။အကဲခတ်တွေရဲ့တုံ့သက်ချက်အမြင်ရန်ကုန်ကစူးစီးပေးဖို့ထားတာကိုအခြေခံပြီးမဆုမုံပြောပြပေးပါအောင်ခင်ဗျာ
။ MNDA ကိုကန့်တက်ဦးဆောင်တဲ့မြောက်ပိုင်းညီနောင်၃ခွဲရဲ့တစ်တုံညာနှစ်ခွန်စစ်စင်ရေးစတင်ပြီးတဲ့နောက်မှာတော့တရုတ်မြန်မာနယ်စပ်ကအဓိကကျတဲ့ကုန်သွယ်ရေးဂိတ်တွေရှိတဲ့မြို့တော်တော်များများကိုညီနောင်မဟာမိတ်အဖွဲ့တွေကထိန်းချုပ်လိုက်နိုင်တာပါတရုတ်ဘက်ကလည်းကိုကန့်နဲ့ထိစပ်နေတဲ့နယ်စပ်ဂိတ်တွေကိုပိတ်တာလျှက်စစ်မီရေအင်တာနက်ထောက်ပို့တွေဖြတ်တာလူဝင်ရဖြတ်တာစတဲ့ဖြန့်ကားပြက်ကိုလုပ်ခဲ့ပါတယ်နောက်ပြီးတော့ MMDA ထိန်းချုပ်ထားတဲ့လားရှိုးကိုလည်းစစ်ကောင်စီကလေရင်နဲ့နေစည်ဆိုသလိုပုံကျဲတိုက်ခိုက်ပါတယ်ဒီလိုစစ်ရေးပြိပခါတွေပြင်းထန်လာနေချိန်မှာပဲတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆေးမှုအောက်ကနေနိုင်ငံကြီးအရာတွေ့ဆုံဆွေးနွေးမှာဖြစ်ပြီးဒီဇင်ဘာလ3ရက်နေ့ကနေစလို့တစ်ဖက်သက်အပြစ်ခတ်ရက်စဲမယ်လို့ MNDA ကိုကန့်တက်ကကြေညာပါတယ်စစ်ကောင်စီတပ်တွေကိုအစာပြုတ်တိုက်ခိုက်မှာမဟုတ်သလိုစစ်ကောင်စီဘက်ကလည်းဝေဟင်နဲ့မြေပြင်ရဲ့ထိုးစစ်တွေကိုရက်စဲပေးရမယ်လို့ MNDA ကတောင်းဆိုပါတယ်တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်ဇော်ကတော့အခုလက်ရှိငြိမ်းချမ်းရေးဆွေးနွေးမှုအပြစ်ရက်မှုတွေကတရုတ်ရဲ့ပါဝင်မှုရဲ့အကျိုးဆက်ဖြစ်တယ်လို့ဘယ်လောက်ထိဖြစ်လာနိုင်မလဲဆိုတာကိုတော့စောင့်ကြည့်ရမယ်လို့သူ့အမြင်အခုလိုပြောပြပါတယ်
။ပါဝင်မှာရတယ်လေ။သူပြောတဲ့ထက်မှလည်းပါတာပဲ။တရုတ်ကဂျာဝင်ဟိုနင်းပြတဲ့အတွက်ဆိုတော့သူဟိုနင်းနဲ့မှကိုကပါပြီ။စစ်ကောင်စီကဟိုနင်းတွေလုံနေတာကိုလည်းရက်ခိုင်းမှာရက်ခိုင်းမှာဆိုပြီးအဲ့ဒါလည်းပါတယ်လေ။နော်။အဲ့ဒီအခြေအနေပေါ်မှာကြည့်ပြီးသလိုဆွေးနွေးပွဲတွေဘာတွေဘလို့ဖြစ်မလဲမပြောတတ်ဘူး။နော်တရုတ်ကတွန်းနေတာတော့အကုန်လုံးအပြစ်ခတ်ရစေပြီးတော့ဆွေးနွေးပွဲစပွဲကိုရောက်လာပေါ့ပဲနော်အခု TNL ကလည်းအပြစ်ခတ်ရစေကြောင်းကြေညာတယ် MNDA ကလည်းအပြစ်ခတ်ရစေကြောင်းကြေညာတာပဲအဲ့တော့နှစ်ဖွဲ့တော့ကြေညာပြီပေါ့ဂျန်နဲ့ဖွဲ့တွေတော့ကြံနေတယ်ဆောင့်ကြည့်ရအောင်မထင်လဲကြည့်ရတာ
တကယ်လို့တွဲဆုံဆွေးနွေးခွင့်ရမယ်ဆိုရင်အစစ်မြစ်ကိုယ်စားလှယ်ဖွဲ့ကိုဆင်လွတ်ပြီးတော့နှစ်ဖက်ပြိပခအမြင်ကွဲလွဲမှုတွေကိုနိုင်ငံရေးအရာဖြေရှင်းမှုမျှော်လင့်တယ်လို့ MNDA ကထုတ်ပြန်ထားပါတယ်ဒါပေမဲ့မိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ကိုလည်းကင်ဆယ်ထားမယ်လို့ MNDA ကဆိုပါတယ်။မြန်မာနိုင်ငံရေးလေလာသုံးသပ်သူတဦးကတော့လက်ရှိဖြစ်လာတဲ့ဆွေးနွေးမှုတွေပေါ်မှာအခုလိုသုံးသပ်ပါတယ်
။တရုတ်ဆိုကနေမျိုးစုံနဲ့တင်းမြင့်ထန်ထန်ပေးနေတဲ့ PR ပါနေတယ်ဆိုတာကတော့ဒီကြတော့ပဲ။အကျဉ်းချရတာတော့ဒီနှစ်ဖွဲ့ဟာတရုတ်ဖီယာဟုရောစစ်ကောင်စီရဲ့ပြောဆိုချက်တွေပေါ်မှာပေါင်းနဲ့တိုက်တွန်းတုံ့ပြန်နေဝင်ရတယ်။ထုတ်ပြန်ချက်တွေကိုကြည့်ရင်သူတို့ရဲ့ရည်ရည်ချက်တွေကိုပေါ်ပြယူမကောင်းဘူး။သမချက်ဒီဝထေရတာကိုကျွန်တော်တို့တတိထားမိဖို့လုပ်မယ်။တကစစ်ကောင်စီပြောကိုလေ့လာကြည့်ရင်နိုင်ငံကြီးနီလန်လို့ဆိုတယ်။နော်။နီလန်ကိုလည်းသူပြောတယ်။နီလန်ကမှလက်နက်စုံမှုပါတီထောင်မှုရွေးကောက်ပွဲဝင်မှုဆိုပြီးအတိတ်ပဲဖွင့်ထားတာရှိတယ်။နောက်တစ်ခါစက္ကစမှာ2008ချေဦး NCA စတဲ့ကန့်သက်ချက်တွေရှိတယ်။အဲ့တော့အဲ့ဒီအတိတ်ပဲနဲ့ကန့်သက်ချက်တွေရဆိုရင်စစ်ကောင်စီကတကယ်ရောပြည်လေချင်တာလား။ဒါမှမဟုတ်တရုတ်ကိုနှစ်သိမ့်ပြီးတော့အသက်ရှူပေါက်ရှာနေတာလားနိုင်ငံရေးဆန္ဒတကယ်ရှိသလားဆိုတာကတံပြားအကြီးကြီးဖြစ်စရာရှိပါတယ
် MNDA ရဲ့ကြေညာချက်ထဲမှာအပြစ်ရက်ပြီးတော့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆေးမှုအောက်ကနေနိုင်ငံရေးအရာဆွေးနွေးမှာဖြစ်ပြီးတော့စစ်ကောင်စီရဲ့မြန်မာနိုင်ငံအနှက်ဖော်ဆောင်နေတဲ့ဝေဟင်မြေပြင်ထိုးစစ်တွေကိုရပ်ဖို့တရုတ်ရဲ့ဂျာဝင်စစ်ဆေးမှုအောက်ကနေလာရှိုးပါဝင်သက်ဆိုင်ရာကိစ္စရပ်တွေကိုတွဲဆုံဆွေးနွေးတဲ့နီလန်းနဲ့ဖြည့်ရှင်းနိုင်မယ်ဆိုတာမျှော်လင့်တယ်လို့ပြောထားပါတယ်ဆွေးနွေးတဲ့အခါမှာလဲ MMDAA MNTJP အစိမ့်မြစ်ကိုယ်စားလှယ်အဖွဲ့ကိုဆက်လွတ်မှာဖြစ်ပြီးတော့နှစ်ဦးနှစ်ဖက်ကြားကအမြင်သဘောထားကွဲလွဲမှုတွေကိုနိုင်ငံရေးနီးလန်းနဲ့ဖြည့်ရှင်းမှုမျှော်လင့်ပါတယ်။လက်ရှိမှာစစ်တိုင်းတစ်ခုဖြစ်တဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုကိုကန့်တက် MNDAA နဲ့မဟာမိတ်တပ်တွေကခက်ခက်ခဲခဲတိုက်ယူခဲ့ပြီးတဲ့နောက်မှာဒီလိုမျိုးအခင်းအကျင်းတွေဖြစ်ပေါ်လာတာပါ။အခုလိုအပြစ်ရက်ပြီးတော့ဆွေးနွေးမှုတွေလုံမှာမို့လို့ကိုကန့်တက်အနေနဲ့လာရှုကနေစုံမလားဆက်ပြီးတော့တက်ဆွဲမလားဆိုတာကိုလည်းရေရရမသိရသေးပါဘူးအရင်တော့ကလည်းတရုတ်ရဲ့ဂျာဝင်မှုနဲ့စစ်ကောင်စီနဲ့တိုင်းရင်းသားတပ်တို့ကြားဆွေးနွေးမှုတွေလုပ်ခဲ့ကြမှုပါတယ်ဒါပေမဲ့ထင်သလောက်အောင်မြင်မှုမရခဲ့ကြပါဘူးစစ်ပွဲတွေကဆက်လက်ပြီးတော့ကြာရှည်နေတော့အချိန်မှာအခုတစ်ခေါက်တရုတ်ရဲ့ဂျာဝင်မှုကြောင့်ပေါ်လာရတဲ့ငြိမ်းချမ်းရေးတစ်ခုကဘယ်လောက်ထိအောင်မြင်နိုင်မှမလဲဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်နေပါတယ်နောက်ပြီးတော့စစ်ကောင်ဆောင်နဲ့ငြိမ်းချမ်းရေးဆွေးနွေးတာကတော့စစ်တပ်အာဏာပို့ပြီးတော့တည်မြဲလာစေမလားဆိုတဲ့မေးခွန်းတွေလည်းထွက်ပေါ်လာနေတာပါတရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကတော့ဒါနဲ့ပတ်သက်လို့သူ့အမြင်အခုလိုပြောပြပါဗျ။ဟ
ိုစစ်ကောင်စီကအခုလောလောဆယ်တော့သူက အလျှော်ပေးမဲ့ပုံပေါ့တို့တော့လေဒီလိုအပြစ်ခတ်ရဆဲလိုက်လို့စစ်တပ်အတွက်အသက်ရှူဖို့တစုံတရာ6နိုင်ပေမဲ့ဒီစစ်တပ်နလန်းပြန်ထိုးတော့မလွယ်ဘူးပြကိုကတို့ရဆိုတော့လေရလိုက်တာပေါ့ဗျာဆွေးနွေးဆိုတော့လေဆွေးနွေးတာပေါ့တောင်းလျှောက်လေဆွေးနွေးလာတာပဲဒီစစ်တပ်ပေါ်မှာပဲမူတည်တယ်စစ်တပ်ကဘလောက်အချုပ်ပေးမလဲသူယူထားတဲ့တနိုင်ငံလုံးကအခွင့်ထူးတွေဆိုဘလောက်လိုက်ရောပြီးရှော့ပေးနိုင်မလဲပေါ့ဗျာနော်အဲတောင်းလျှောက်ဓာတ်ရိုက်ကြီးနိုင်ငံကြီးကထွက်ခွာသွားဖို့ဘာလို့အန်ယူဂျီတို့ပြောတာအဲ့တော့တော့ဟုတ်ချင်မှဟုတ်မှာပေါ့သို့တော်လည်းပူးတွဲပြီးတော့အုတ်ချုပ်ထားတို့ဘာတို့တစုံတရာအလျှော့ပေးတာတို့ဘာတို့ဖြစ်ကောင်းဖြစ်လာနိုင်မလားမသိဘူးဟိုတီယိုဖီအားကအဓိကသူနဲ့နေချင်းဆက်ဆက်နေတဲ့တိုင်းရင်းသားခွန်နင်းဒီပေါ်မှာပဲရှိတာပဲဖြစ်တာပေါ့နော်ကျမတို့အလဲပိုင်းမှာဆက်လက်ပြီးလှုပ်ဆောင်နေတဲ့အဲတော်နိုင်သမားတွေကတော့ဒီစစ်တပ်ကိုရသမျှပုံပြီးတိုက်ရမယ်ထင်တယ်အေးအေးလည်းရက်တယ်လို့မကြားပါဘူးအေးအေးလည်းရသမျှဆက်တိုက်နေတာပဲဒီစစ်တပ်ကနလန်းထူစရာမရှိပါဘူးဘာမှစိတ်အားငယ်စရာမရှိပါဘူး
မကြသေးခင်ကပဲတအောင်းတက်မတော့ TNL ဘက်ကအပြစ်ရဆွေးနွေးဖို့အသင့်ရှိတယ်ဆိုတာကိုလည်းကြေညာခဲ့တာပါအဲ့ဒီတုန်းကလည်းစစ်ကောင်စီနဲ့ TNL ကြားရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်တွင်မှာတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီကနောင်ချိုကိုလေးချောင်းကနေနေစီဆိုသလိုဘုံကျဲတိုက်ခိုက်တာတွေရှိနေတဲ့အချိန်မှာပဲ TNL ဘက်ကသဘောထားထုတ်ပြန်ခဲ့တာပါညဉ့်ညံရေးဆွေးနွေးဖို့ဆောင်ရွက်နေတာ MNDA ရဲ့ထုတ်ပြန်ချက်နောက် TNL ဘက်ကသဘောထားတွေနဲ့ပတ်သက်လို့စစ်တပ်ရဲ့သဘောထားကိုတော့အခုချိန်ထိသိခွင့်မရသေးပါဘူးစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်မေးမြန်းနေစေဖြစ်ပါတယ်ရှင
်။ MNDA နဲ့ TNL အပြည့်အကျဉ်းချက်ပေါ်အခဲအခဲတချို့အမြင်မစင်မှန်ပြောပြခဲ့တာပါ။အခုတော့တောင်ကိုရီးယားမှာစစ်အုပ်ချုပ်ရေးကျင်းပတဲ့ပေါ်မြန်မာတချို့အမြင်မှာတောင်ကိုရီးယားသမ္မတရေးပေါ်စစ်အုပ်ချုပ်ရေးကျင်းပလိုက်တာကြောင့်အခြေအနေတွေရှုပ်ထွေးခဲ့တယ်လို့ကိုရီးယားရောက်မြန်မာနိုင်ငံသားတွေကြားစိုးရိမ်နေကြပါတယ်။ဒါပေမဲ့ကိုရီးယားမှာဒီမိုကရေစီနေကြအခြေအနေကိုထိန်းသိမ်းဖို့ကြိုးစားခဲ့တာကလည်းစစ်အာဏာရှင်အောက်ကမြန်မာနိုင်ငံသားတွေကြားအားကျစရာပါ။ဒီပေါ်ရန်ကုန်ကသတင်းပေးပို့လာတာကိုအခြေခံပြီးမက်ခင်လေးပြောပြပေးပါအောင်ခင်ဗျာ
ဒီဇင်ဘာ3ရက်မနေ့ကညပိုင်းကတောင်ကိုရီးယားနိုင်ငံမှာနှစ်ပေါင်း40တွင်ပထမအဦးဆုံးအကြိမ်ဖြစ်စစ်အုပ်ချုပ်ရေးမာရှယ်လောကြေညာမှုတစ်ခုဖြစ်ပွားခဲ့ပါတယ်မြောက်ကိုရီးယားကိုလူလာတဲ့အင်အားစုတွေကိုရှင်းထုတ်ဖြစ်ဖို့နဲ့ဖွဲ့စည်းပုံပါလွတ်လပ်ခွင့်တွေကိုကောက်ွယ်ဖို့ဆိုတဲ့အကြောင်းပြချက်နဲ့လက်ရှိသမ္မတယွန်ဆော့ကျိုကမာရှယ်လောကိုကျင့်သုံးပြီလို့ကြေညာခဲ့တာပါဒါပေမဲ့လွှတ်တော်ထဲမှာအမတ်တွေကမဲခွဲဆုံးဖြတ်ပြီးတော့တမရရဲ့အမိန်ကိုနိုင်ပိုင်းအတွင်းမှာပဲပယ်ဖြတ်နိုင်ခဲ့ပါတယ်။ဒီကနေ့ဗုဒ္ဓဦးနေ့မှာတော့လက်ရှိတမရကိုယာရုကနေနှုတ်ထွက်ပေးဖို့လမ်းပေါ်ထွက်လှုပ်ရှားတောင်းဆိုမှုတွေလည်းပေါ်ပေါက်နေပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုကြုံတွေ့ဘူးတဲ့ကိုရီးယားရောက်မြန်မာတွေလည်းမနေ့ကကိုရီးယားရဲ့စစ်အုပ်ချုပ်ရေးကြီးညာမှုကိုစိတ်ဝင်တစားနဲ့စောင့်ကြည့်နေကြပါတယ်။အခုလိုတောင်ကိုရီးယားတမရကစစ်အုပ်ချုပ်ရေးကြီးညာလိုက်တဲ့အပေါ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းမှုကိုကြုံတွေ့ဘူးတဲ့ကိုရီးယားရောက်မြန်မာတွေအနေနဲ့ထိတ်လန့်မှုတော့ဖြစ်ခဲ့တယ်လို့ကိုရီးယားရောက်မြန်မာတဦးဖြစ်တဲ့ကိုစုံမိုးအောင်က VOA ကိုအခုလိုပြောပါတယ
်လွတ်တော်မှတ်တကနေပြီးတော့ဒီစီအုပ်ချုပ်မှုကိစ္စကိုပေါ့နော်သူတို့ကန့်ကွက်တယ်ဆိုတဲ့အကြောင်းကိုလွတ်တော်ထဲမှာချက်ချင်းအရေးပေါ်အစည်းအဝေးခေါ်ပြီးတော့ချက်ချင်းဆုံးဖြတ်ချက်ချလိုက်ကြတယ်ပေါ့နော်အဲ့ဒီအပေါ်မှာသမရကလည်းလွတ်တော်ရဲ့ဆုံးဖြတ်ချက်အပေါ်မှာသူလိုက်နာပြီးတော့ဒီစီအုပ်ချုပ်မှုအမိန့်ကိုအများကြီးယူသိမ်းသွားခဲ့တယ်ပေါ့နော်အဲ့ဒီဟာကောင်းတဲ့အယူအဆလို့ကျွန်တော်မြင်ရတယ်ပေါ့နော်ဒါပြမအောင်ဆိုတော့ကျွန်တော်မြန်မာနိုင်ငံလေးကတိုင်းပြီးတော့ညာမှာအတွေ့အကြုံများရှိခဲ့ကြတော့ပြန်လန့်သွားတာပေါ့ဒါပေမဲ့လည်းကိုရီးယားနိုင်ငံကဖွဲ့စည်းပုံအခြေခံဥပဒေနဲ့ခိုင်မာသလိုသမားတွေအားလုံးကလည်းပြည်သူရဲ့အာဏာကိုလေးစားလက်ခံတာဖြစ်တဲ့အတွက်ပေါ့နော်အဲ့ဒီပုံမှာကျွန်တော်တို့တရားရကန်းလို့ဆိုရင်မရှိဘူးလို့ကျွန်တော်ပြောချင်ပါတယ်ခင်ဗျာ
မနေ့ကစေအုပ်ချုပ်ရေးကြေညာပြီးတော့လွှတ်တော်အတွင်မှာစစ်တပ်လုံခြုံရေးယူကာနိုင်ငံရေးထူးခြားဖြစ်စဉ်တွေဇက်တိုက်ဖြစ်ခဲ့ပေမဲ့ဒီကနေ့မှာတော့အစိုးရရုံတွေပုဂ္ဂလိကလုပ်ငန်းတွေစက်ရုံတွေကပုံမှန်အတိုင်းလည်ပတ်နေတယ်လို့ကိုရီးယားသတင်းတွေကပြောပါတယ်။ကိုရီးယားရောက်မြန်မာတချို့ကတော့သူတို့အလုပ်ခွင်မှာကိုရီးယားပြည်သူတွေကမနေ့ကညကကိစ္စကိုမကြည့်မနဲ့ပြောဆိုနေကြတယ်လို့ VOA ကိုစာနဲ့ဖြေကြားခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာသမ္မတယွန်ဆွတ်ယိုရဲ့စစ်အုပ်ချုပ်ရေးကြီးညာချက်ကိုလက်မခံဘဲအာဏာရှင်စနစ်နောက်ကျောင်းပြန်သွားတာကိုပယ်ချခဲ့တဲ့လွှတ်တော်ရဲ့ခိုင်မာတဲ့လုပ်ရက်ကိုအရှိတအားရှနိုင်ငံတွေအနေနဲ့အတူယူသင့်တယ်လို့မြမအရေးတုံးသက်သူဦးအောင်စောဦးက VOE ကိုအခုလိုပြောပါတယ
်ဒီကနေ့ကိုရီးယားဖြစ်ပျက်သွားတဲ့အချိန်က24နှစ်တောင်မပြည့်ခင်မှာသွတ်တော်ရဲ့အထက်မှာလူပုဂ္ဂိုလ်ပဲဖြစ်ဖြစ်ဘဲအဖွဲ့ကြီးမှပဲဖြစ်ဖြစ်မရှိရဘူးဆိုတဲ့ဟာကိုတရကပြတ်သွားတာဖြစ်တယ်အတိုက်ခံရောအာဏာရရောသွတ်တော်ကိုယ်စားလှယ်များရဲ့ညှို့ညွတ်မှုနဲ့ဒါခိုင်ခိုင်မာမာယက်တိသားရတဲ့စစ်အာဏာသိမ်းမှုအထက်မှာမြောက်တာကိုလည်းပြတ်သွားတာဖြစ်တယ်ဒီတော့နိုင်ငံရေးဆိုတာဟာလက်ဥမှုရှိရတာဖြစ်တယ်။လွတ်တော်ခေါ်နေတဲ့အချိန်မှာအဲ့ဒီအာဏာသိမ်းမှုအတွက်ဘလို့အခြေအနေမျိုးမှာမှဘဏ္ဍာရီမှာ မပေးနိုင်ပဲနဲ့လက်ဦးမှုရှိရှိဆုံးပြလိုက်တာဟာကမ္ဘာနိုင်ငံအသီးသီးမှာရှိနေတဲ့ပြည်သူကိုယ်စားလှယ်တင်ကန်းစာယူသင့်တဲ့နမူနာတစ်ခုဖြစ်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ဒီလိုပြည်သူလူထုရွေးကောက်ခံထားရတဲ့ကိုယ်စားလှယ်တွေရဲ့အထက်မှာစစ်တပ်ကနေအခုအာဏာသိမ်းနေဆိုတဲ့ဟာမျိုးကိုဘလို့နီးနေမှလက်မခံနိုင်ဘူးတော့အရှိတောင်အာရှမှာရှိနေတဲ့နိုင်ငံတွေအားလုံးကနမူနာယူသင့်တဲ့ကိစ္စတစ်ခုဖြစ်တယ်လို့ထောက်ပြချင်ပါတယ်
ထိုင်းနိုင်ငံမှာရောက်နေတဲ့နိုင်ငံရေးသုံးသက်သူဦးအောင်စောဦးကလက်တလောတောင်ကိုရီးယားနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုအရှိတောင်အာရှနိုင်ငံတွေရဲ့အခြေအနေတွေနဲ့နှိုင်းယှဉ်သုံးသက်သွားတာပါသမရယုံရဲ့စစ်အုပ်ချုပ်ရေးကြီးညာချက်ကိုလွှတ်တော်အမတ်190အားလုံးကလက်မခံဘဲကန့်ကွက်မဲပေးခဲ့ကြပါတယ်လွှတ်တော်မှာမဲခွဲပြီးတဲ့နောက်မှာတော့နေရာယူထားတဲ့စစ်သားတွေကပြန်လည်ရုပ်သိမ်းသွားတာကိုတောင်ကိုရီးယားသတင်းဌာနတွေကထုတ်လွှင့်ပါတယ်လက်ရှိအာနာယပီပယ်ဖာဝါပါတီကတော့အစိုးရအဖွဲ့ဝင်တွေနဲ့ကာကွယ်ရေးဝန်ကြီးကိုနှုတ်ထွက်ဖို့တောင်းဆိုထားပါတယ်။တမရနှုတ်ထွက်ပေးဖို့ကိုလည်းလှုပ်ရှားသူတွေကတောင်းဆိုနေပါတယ်။တမရရဲ့စစ်အုပ်ချုပ်ရေးကြီးညာမှုကဆိုရင်တောင်ကိုရီးယားနိုင်ငံမှာ1980ပြည့်နှစ်လွန်တွေကစလို့မတွေ့ရတော့တဲ့အာဏာရှင်ခေါင်းဆောင်ခေတ်တစ်ခုကိုနောက်ကျောင်းပြန်လှည့်သွားစေတဲ့အတွက်ကြောင့်အထိုက်ကန်တွေဘက်ကရောတမရယွန်းရဲ့ Conservative Party ခေါင်းဆောင်တွေကပါချက်ချင်းရှုတ်ချခဲ့ကြပါတယ်။တောင်ကိုရီးယားရဲ့ဥရီယာစစ်အုပ်ချုပ်ရေးကိုလွှတ်တော်မှမဲခွဲဆုံးဖြတ်ပြီးဖယ်ရှားနိုင်ပါတယ်အတိုက်ခံဒီမိုကရက်တစ်ပါတီကလွှတ်တော်မှအများစုနဲ့ထိန်းချုပ်ထားတာလည်းဖြစ်ပါတယ်စစ်အုပ်ချုပ်ရေးကြီးညာချက်ထွက်ပြီးမကြခင်မှာပဲလွှတ်တော်အကြီးကဲကလွှတ်တော်အမတ်တွေအားလုံးလွှတ်တော်မှစုစည်းကြဖို့အရေးပေါ်ကြီးညာချက်ထုတ်ခဲ့တာပါစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေအနေနဲ့တည်တည်ငြိမ်ငြိမ်ရှိကြဖို့ကိုလည်းလွှတ်တော်အကြီးကဲကတိုက်တွန်းခဲ့ပါတယ်တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံရေးအခြေအနေကပုံမှန်ကိုပြန်လည်ဥတည်သွားတယ်လို့ဆိုပေမဲ့မြန်မာနိုင်ငံမှာစစ်အာဏာသိမ်းမှုကိုကြုံတွေ့နေရတဲ့မြန်မာတွေကတော့အခြေအနေကိုစောင့်ကြည့်နေကြဆဲပဲဖြစ်ပါရဲ့ရှင
်။ကိုရီးယားမှာစစ်အုပ်ချုပ်ရေးကျင်ညာတဲ့ပေါ်မြန်မာတချို့အမြင်မှတ်ခင်လေးပြောပြခဲ့တာပါ။အခုလည်းဒီစစ်အုပ်ချုပ်ရေးကျင်ညာဒါကြောင့်အခြေအနေဆက်ရှုပ်ထွေးနေတာပါ။တောင်ကိုရီးယားသမ္မတရွန်ဆော့ယုကအင်ကာနီမှာစစ်အုပ်ချုပ်ရေးအရေးပေါ်အမိန့်ရုတ်တရက်ကျင်ညာခဲ့ပြီးနိုင်ပိုင်းတဲမှာပဲဒီကျင်ညာချက်ကိုရုတ်သိမ်းရေးလွှတ်တော်ကမဲခွဲခဲ့ကြတဲ့နောက်ပြန်ရုပ်သိမ်းပေးခဲ့ရပါတယ်ဒီကြေညာချက်ကြောင့်အမေရိကန်ရဲ့အရေးကြီးတဲ့မဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံတည်းတုန်လှုပ်သွားခဲ့ရပြီးလက်ရှိနောက်ဆုံးရသတင်းတွေအရလွတ်တော်တဲ့တိုက်ခန့်အမှတ်တွေကသမ္မတကိုနှုတ်ထွက်ရင်ထွက်မထွက်ရင်ဖယ်ရှားဖို့တောင်းဆိုနေကြပါပြီဘီလ်ဂယ်လ်စိုးမျိုးတော်ကနေသတင်းပေးပို့ထားတာကိုကိုငင်းချန်ပြောပြပေးပါအောင်ခင်ဗျာ
တောင်ကိုရီးယားသမ္မတကစီးအုပ်ချုပ်ရေးအရေးပေါ်အမိတ်ရုတ်တရက်ကြေညာခဲ့ပြီးတဲ့နောက်လွတ်တော်ရှိမှဆန္ဒပြနေတာပါတိုင်းပြည်ဖြတ်မဲ့အင်အားတွေကိုတိုက်ဖြတ်ဖို့အတွက်လိုအပ်လို့လုပ်ရတယ်လို့တောင်ကိုရီးယားသမ္မတယွန်းဆောက်ယိုးကပြောပါတယ
်ကျွန်တော်ဤပြဆောင်
အခုရေးဝမင်းကနေပြီးကျွန်တော်အနေနဲ့ကမ္ဘာကြောက်ကမ္ဘာစီကိုကြားရောက်တော့မဲ့လွတ်လပ်တဲ့ကိုရီးယားနိုင်ငံတော်ကိုပြန်လည်တိဆောက်ကာကွယ်ပါမယ
်သိမကြခင်မှာပဲတောင်ကိုရီးယားစစ်တပ်ကလွှတ်တော်အတွင်းဝင်ရောက်လာခဲ့ပြီးနိုင်ငံရေးလှုပ်ရှားမှုတွေကိုပိတ်ပင်ဖို့ကြိုးပမ်းပါတယ်ဒါပေမဲ့မအောင်မြင်ပါဘူးဥပဒေပြုအမတ်တွေတော်တော်များများကအပြင်ဘက်ကလုံခြုံရေးဂိတ်ကိုတိုးဝှေ့တွန်းတိုက်ဝင်ခဲ့ကြပါတယ်အဓိကအတိုက်ခံကောင်းဆောင် EJ မြောင်းကသူလွတ်တော်ခြံစည်းရိုးကိုကြော်ဝင်ခဲ့တာကို live လွှင့်ခဲ့ပါတယ်အထဲရောက်တာနဲ့သမရယွန်းရဲ့ပါတီကအမတ်တွေအပါအဝင်အမတ်190ကစစ်အုပ်ချုပ်ရေးအမိန့်ကိုဖျက်သိမ်းမှုမဲပေးခဲ့ကြပါတယ်6နိုင်အတွင်းမှာပဲသမရကသူ့အမိန့်ကိုပြန်ရုပ်သိမ်းတဲ့အကြောင်း TV ကနေကြေညာခဲ့ရပါတယ
်ကရုချမန်
ဒါပေမဲ့လည်းတိုင်းပြည်အနေနဲ့အလုပ်လုပ်လို့မရအောင်ဖြစ်စေတဲ့ယာရုကနေဖယ်ရှားဖို့ကြိုးပမ်းမှုဥပဒေပြည်နဲ့ဘတ်ဂျက်အတည်ပြုရေးကိစ္စတွေမှာကလိန်ချဖို့ထပ်ခါကြိုးပမ်းနေတဲ့တရားလွန်လုပ်ရတွေကိုချက်ချင်းရပ်ဖို့ကျွန်တော်အနေနဲ့လွှတ်တော်ကိုတောင်းဆိုချင်ပါတယ
်။တောင်ကိုရီးယားတပ်တွေပြန်ဆုတ်သွားပေမဲ့လည်းအနှစ်40အတွင်းစစ်အုပ်ချုပ်ရေးကြီးညာတာကိုမမြင်ခဲ့ရတဲ့တိုင်းပြည်ကတော့တုန်လှုပ်ကြံခဲ့ပါတယ်
။မင်းကျူချီဝါ
အတိုက်ခံအဖွဲ့ဝင်တွေနဲ့ကျွန်တော်ကဒီတိုင်းပြည်ရဲ့အနာဂတ်ပြည်သူတွေအသက်အိုးအိမ်စီစဉ်လုံခြုံရေးနဲ့ဒီမိုကရေစီကိုကာကွယ်သွားပါမယ်
။သမရယွန်းရဲ့ကြေညာချက်ကိုကြိုးအသိပေးတာမရှိခဲ့ဘူးလို့ဝါရှင်တန်မှာရှိတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနဒုပြောခွင့်ရဗတန်ပတေးကပြောပါရယ်
။ We are watching the recent developments in
တောင်ကိုရီးယားမှာလက်တလောဖြစ်ပျက်သွားတဲ့ကိစ္စတွေကိုဆိုရင်ဒီကြီးနဲ့ကျွန်တော်တို့စောင့်ကြည့်နေပါရယ်။အမေရိကန်နဲ့တောင်ကိုရီးယားမှာရှိတဲ့တာဝန်ရှိသူအစင်တိုင်းကိုကျွန်တော်တို့ဆက်သွယ်ပြောဆိုဖို့ကြိုးစားနေပါရယ်
။တောင်ကိုရီးယားပြည်သူတွေကတော့အခုလောက်ထိမ့်သိမ့်သိမ့်သိမ့်မရှိပဲသမရမထွက်မချင်းဆန္ဒပြသွားမယ်လို့အဓိကနိုင်ငံရေးတက်ကြွလှုပ်ရှားသူအဖွဲ့တွေကပြောထားပါတယ်ခင်ဗျာ
တောင်ကိုရီးယားသမရရဲ့စေုပ်ချုပ်ရေးကြီးညာချက်ကြောင့်အခြေအနေဆက်ရှုပ်ထွေးလာနေတာကိုကိုငင်းချန်ပြောပြခဲ့တာပါအခုလိုသတင်းပေးပို့ချက်တွေပြီးမှာတော့ ဦးကျော်စံသားနဲ့ဆွေးနွေးထားတဲ့ editor နဲ့ဆွေးနွေးကန်နောက်မခင်လေးရဲ့ဂျန်စီလူငယ်ကန္တာပြီးရင်ကုဝင်ရဲ့အားကစားကန္တာတွေဇက်တိုက်လာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုအားပေးကြပါဦးခင်ဗျာ
VOA အစီအစဉ်တွေကို radio ရုံမြင်တန်းကြားတော့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabamis ဖြစ်ပါတယ
် VOA မင်္ဂလာညချမ်းပါတော်ရှင်များခင်ဗျာ VOA American တန်ရဲ့ October 23 December 2ရက် December 4ရက်ဗိုလ်လူညပိုင်းစီစဉ်တွေကိုဆက်ပြီးတော့ကြေညာပေးနေပါတယ်လိုင်းဒိုမီတာ1925 32အပြင် VOA ရဲ့ Facebook website နဲ့ YouTube တို့ကနေလည်းတစ်ချိန်တည်းထုတ်လွှင့်ခြင်းအတွက်နားဆင်ကြည့်ရှုနိုင်ပါတယ်။အခုဒုတိယပိုင်းနိုင်ဝက်မှာတော့မက်ခင်လေးရဲ့ Gen Z နောက်ကိုရနေအားကစားခန္ဓာတွေမလာခင်ဥကျော်စန်တာနဲ့ဆွေးနွေးထားတဲ့ Editor နဲ့ဆွေးနွေးကံပါ။တရုတ်မြန်မာပူးတွဲလုံခြုံရေးအစီအစဉ်နဲ့မြမအကျိုးစီပါဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားပါတယ်။စစ်ကောင်စီနဲ့တရုတ်ဖွဲ့စည်းဖို့ကြံစီနေတဲ့နှစ်နိုင်ငံပူးတွဲလုံခြုံရေးအစီအစဉ်ဟာတရုတ်ဆန့်ကျင်ရေးစိတ်သက်ကြီးထွားနေတဲ့မြန်မာပြည်သူတွေအတွက်တကယ်အကျိုးရှိနိုင်ပါမလားအထူးသဖြင့်လက်နက်နဲ့ဆက်ရံတရားတွေတင်ပေါ်ရေးလှုပ်ဆောင်မယ်ဆိုတဲ့သဘောတူညီချက်ဟာစေရေးပဋိပက္ခအပေါ်ဘယ်လိုအကျိုးသက်ရောက်နိုင်ပါလဲအင်းနီဂျင်တွေနဲ့နိုင်ငံတကာကရောဘယ်လိုသဘောထားရှိမလဲဆိုတာဥကျော်စန်တာကိုမမျှသစင်အောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ
မင်္ဂလာပါဥကျော်စန်တာရှင
်မင်္ဂလာပါဆင်
တရုတ်ကဒီမြန်မာစစ်ကောင်စီနဲ့လူညွန့်ရေးကုမ္ပဏီဖွဲ့ဖို့ဆိုပြီးတော့အဆိုပြုပါတယ်။ဒါဘလို့ရည်ရွယ်ချက်နဲ့ပါလဲ
။ဒါအဓိကကတော့တရုတ်နိုင်ငံရဲ့အကျိုးစီးပွားတရုတ်လုပ်ငန်းတွေတရုတ်နိုင်ငံသားတွေမြန်မာနိုင်ငံထဲမှာရှိနေတဲ့အကြောင်းမျိုးမျိုးသူတို့ကာကွယ်ဖို့ဆိုတာအဓိကပါပဲ။တကယ်တော့မြန်မာနိုင်ငံအတွက်သာဆန်းနေပေမဲ့ကမ္ဘာအတွက်တော့သိမဆန်းပါဘူး။တရုတ်က Belt and Road Initiative လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းကမ္ဘာဖြတ်ပြီးလုပ်ဖို့လုပ်ကြတဲ့ကကမ္ဘာမှာရှိတဲ့သူတို့လုပ်ငန်းတွေကိုကာကွယ်ဖို့အတွက်သူတို့ဟာဒီစီမံကိန်းကိုလုပ်ပါတယ်။အဲ့ဒီနေရာမှာသူတို့ဟာတရုတ်နိုင်ငံစစ်တပ်သူတို့ PLA ခေါ်တာပေါ့ People's Liberation Army တရုတ်ပြည်သူ့လွတ်မြောက်ရေးတပ်မတော်ကိုမစုံမဲနဲ့အဲ့ဒီပုဂ္ဂလိယဒီလက်နက်ကိုင်းအဖွဲ့ကိုစုံမဲဆိုတဲ့သဘောမျိုးနဲ့ Joint Venture တွေရယ်ဖွဲ့ပြီးတော့သူတို့လုပ်ပါတယ်။ကမ္ဘာမှာနိုင်ငံပေါင်း20ကျော်လောက်မှရှိတယ်ထင်ပါတယ်။အဖွဲ့တော်တော်များများရှိတယ်။ဆိုတော့မြန်မာနိုင်ငံမှာလည်းအဓိကဒီတရုတ်ရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်သူတို့လုပ်လာတာဖြစ်ပါတယ်။
အဲဒီပူးရဲလုံညွေးကုမ္ပဏီကဘယ်ကဏ္ဍကနေပါလာမှလဲ။သူကဘာတွေလုပ်မှလဲ
။အဲ့ဒါကိုတော့မြန်မာနဲ့တရုတ်ကဒါညှိနှိုင်းဖို့ဆိုပြီးတော့ MOU ထိုးဖို့ဆိုပြီးတော့အစီအစဉ်လုပ်နေပါတယ်။အဲ့ဒီမြန်မာဘက်ကဒါကိုပြင်ဆင်ဖို့အတွက်သူတို့ကော်မတီဖွဲ့ပေးထားတယ်။ပြည်ထရေးဒုတိယဝန်ကြီးကဥက္ကဋ္ဌနောက်ပြီးတော့ဒူရဲချုပ်ပါတယ်နောက်ပြီးတော့ကျန်တဲ့ဌာနဆိုင်အကြီးအကဲတွေပါတယ်အဲ့ဒီအချိန်မှာသူတို့ရဲ့ဒီအဖွဲ့ဖွဲ့စည်းပေးထားတဲ့လုပ်ငန်းအဲ့လုပ်ငန်းကော်မတီရဲ့လုပ်ငန်းတာဝန်ဆိုပြီးတော့ကြီးညာတွေ့တဲ့စက်ကောင်စီဘက်ကအဲ့ဒီမှာနိုင်ငံတော်အချုပ်အခြာအနာကိုထိပါနိုင်ခြင်းရှိမရှိနောက်တစ်ခုကနိုင်ငံတော်နဲ့အများပြည်သူအတွက်အကျိုးကျေးဇူးဖြစ်ထွန်းဖော်ရရှိမရှိအဲ့ဒါဘယ်သူအကျိုးစီးပွားနိုင်ငံတော်အကျိုးစီးပွားလဲအများအားနိုင်ငံရေးသိပ္ပံပါဒါ national interest ဆိုတာအများနဲ့မေကုံနဲ့ whose interest ဘယ်သူအကျိုးစီးပွားရဲ့နိုင်ငံတော်အကျိုးစီးပွားဆိုတာဆိုတော့အမျိုးမျိုးဖြစ်လာနိုင်ပဲရှိတယ်။ဆိုဒီထဲမှာပို့ပြီးတော့အရေးကြီးပြီးသူတွေထောက်ပြတာ number 3မြင်ဆွဲမှာပြပမှတင်သွင်းလာမြည်လက်နက်တွေအထုကရိယာတစားဘလာတွေကိုသူတို့ဘလို့တင်သွင်းပြီးဆိုတော့စီစစ်မယ်ဆိုတော့ဒီဟာလက်နက်တင်သွင်းရေးနဲ့ပတ်သက်ပြီးတော့လည်းပဲသဘောတူညီပါလာမယ်ဆိုတဲ့အကြောင်းဒီဟာမြန်မာနိုင်ငံမှာတော့တော်လေးအရေးကြီးတဲ့အခန့်ကဏ္ဍပါဝင်မယ်လို့ဆိုတာသိရပါတယ်ဆိုတော့တကယ်တော့ဒီလိုလုပ်ကြတဲ့ကတရုတ်ရဲ့ဩဇာကိုကျွန်တော်စောစောပြောခဲ့တယ်သူစစ်တပ်ကိုသာမသုံးတာဒီစစ်တပ်မပါဘဲနဲ့ကမ္ဘာမှာသူရဲ့စီးပွားရေးလုပ်ငန်းတွေအတဆင်လုံုံရေးတွေထားရလဲပဲသူရဲ့ဒီဩဇာအနာကိုတိတ်တဆိတ်လွှမ်းမိုးဖို့ကြိုးပမ်းတယ်ဆိုပြီးတော့ပြောကြပါတယ်အဲ့ဒါဥပမာတချို့ဆိုတင်စားလို့ပြောရဲ China Wagner တဲ့တရုတ်ကိုရုရှားမှာဖြစ်သွားတဲ့ Wagner ကြီးစားတပ်ဖွဲ့လို့ပေါ့သူတို့အဲ့လိုသုံးတယ်ဆိုတော့သူတို့ပြောကြတယ်သူဆိုလည်းပဲဗာဂနာရူဝါရူကတော့သူတို့ကဘယ်လိုရမှာကုနေယူကရိန်းစစ်ပွဲသူတို့ကိုယ်တိုင်ဝင်တိုက်တာလည်းပထမပိုင်းမှာတော့ logistic သေပူဆောင်ရေးတို့ထောက်နှံ့ရေးတို့အဲ့ဒါမျိုးတွေမှာပါဝင်ခဲ့တာများပါတယ်အခုကြတော့မြန်မာနိုင်ငံမှာကြတော့သူတို့နဲ့သဘောတူညီလုပ်မဲ့စစ်ကောင်စီကတိုင်းရင်းသားလက်နက်အင်အားစုတွေနဲ့ပြည်တွင်းစစ်ဖြစ်နေတယ်တောက်ပြီးတော့ NUG Democracy လို့လာတဲ့အင်အားစုတွေနဲ့လည်းတိုက်ပွဲဖြစ်နေဆိုတော့ဒီညမှာသူတို့အနေနဲ့သိပြီးတော့ဘယ်လိုရည်တည်မလဲဆိုတာသိပြီးတော့အရေးကြီးတဲ့မေးခွန်းထုတ်စရာဖြစ်တယ်လို့ထင်ပါတယ
်။အ အခုတရုတ်ကအဲ့လိုလှုပ်လာတာကိုမြန်မာလူတို့ကလက်ခံနိုင်ခြင်းရှိလား NUG ရောအဲ့တော့တိုင်းသားလက်နက်ကင်နေရော
အဲ့ဘောမြန်မာလူတို့ကလက်မခံလို့ဒီခါလှုပ်ဖို့အကြောင်းဖြစ်လာတာတကယ်တော့မြန်မာလူတို့ကစစ်ကောင်စီအနာသိမ့်ပြီးကြတရုတ်ဟာနောက်ကရှိရဲဆိုပြီးတရုတ်စေယုံတွေတရုတ်ကျိုးစီပွားရေးတို့ကပြင်မှတ်ထားပြီးတော့တိုက်ခိုက်ကြရရှိခဲ့တယ်နောက်ဆုံးမကြသေးခင်ဆိုတရုတ်ကောင်စီဝန်ကြီးအောင်အတိုက်ခံရတယ်ဆိုတော့တရုတ်ကသူတို့ကိုလူလူမုံလာတယ်သူတို့ကရန်များနေတယ်ဒါကိုစစ်ကောင်စီဒီသူတို့ရဲ့နိုင်ငံသားတွေနဲ့သူတို့ကျိုးစီပွားမကွက်ပင်းနိုင်တော့ဘူးသူတို့ကိုယ်တိုင်ဝင်ပြီးတော့တနည်းနည်းလောက်ရမယ်ဆိုတဲ့သဘောမျိုးလုပ်တယ်လို့ယူဆရပါတယ်တချို့ကခက်မှန်းကြတယ်တရုတ်ကမှားတယ်ဒီကိစ္စမှာခင်ဗျားတို့ဘက်မှားနေပြီဆိုပြောတယ်လို့ရှိတယ်ဘာဟုတ်လဲဟုတ်တယ်တစ်ဖက်မှာကြည့်လိုက်တရုတ်လုပ်ငန်းတော်တော်များများဟာတိုင်းသားလက်နက်ကင်တွေထိန်းချုပ်ထားတဲ့ဒေသနောက်ပြီးတော်လိုင်းရာစုတွေထိန်းချုပ်ထားတဲ့ဒေသရဲ့ဩဇာအမကြောင်းနေရတာအများကြီးပဲလေဆိုတော့အခုစစ်ကောင်စီနဲ့ညှိလိုက်ခြင်းအပြင်အဲ့ဒီဒေသတွေကိုကြီးစုထားတဲ့တိုင်းရင်းသားအင်အားစုတွေကိုသူစစ်ကောင်စီနဲ့ပေါင်းပြီးတော့တိုက်တဲ့အထက်မှာပါဝင်ရအောင်ပဲဖြစ်လာတယ်ဆိုတော့သူတို့အကျိုးစီးပွားကိုကာကွယ်လာတဲ့မြန်မာပြည်တွင်းစစ်မှာတရုတ်ဟာကိုရီးလျောက် involve ဖြစ်လာတယ်ပါဝင်ပတ်သက်လာတယ်ဆိုတော့ပုံရိပ်ကပိုပြီးထင်ရှားလာမယ်ဆိုပြီးတော့လူတော်တော်များများကအဲ့ဒါကိုထောက်ပြကြပါတယ
်နောက်တစ်ခုကကျတော့ဒီမြန်မာအရေးမှာအိန္ဒိယပို့ပြီးတော့နောက်ပိုင်းမှာထဲထဲဝင်ဝင်ပါလာတဲ့သဘောရှိပါတယ်အဲ့တော့အိန္ဒိယနိုင်ငံတွေရဲ့သဘောထားရောဒီလိုဒီတရုတ်ရဲ့လူငင်းကုမ္ပဏီဖွဲ့မယ်ဆိုတဲ့ပုံမှာ
အိန္ဒိယအရေးကြီးဆုံးပါပဲအိန္ဒိယမြန်မာအရေးမှာထဲထဲဝင်ဝင်မပါခင်ကတည်းကသူကရခိုင်မှာကလဒန်စီမံကိန်းဆိုတာလုပ်တယ်ဘယ်ဆုံးဖုံဖြူရဲ့ကလဒန်စီမံကိန်းဟာရခိုင်နေမြန်မာပြည်မှာအဲ့ဒါကိုဖောက်ပြီးတော့ look east act east policy အာရှဒေသမှာအရှိဘက်ကိုထိုးဖောက်ပြီးတော့ရှင်းအောင်အာရှတို့အရှင်တို့ကသူတို့စီပွားရေးလို့ဘုဆက်တဲ့ဘုအတွက်စီမံနဲ့လှုပ်လာသိအရေးကြီးတဲ့စီမံကိန်းမှဒီဟာတရုတ်ပြည်ရဲ့ရခိုင်ကားတစ်စင်းဘင်္ဂလားပင်လယ်အော်အိန္ဒိယသမုဒ္ဒရာကိုထွက်ဖို့လမ်းကြောင်းအရေးကြီးတယ်လို့မဟာဗျူဟာအရေးကြီးတယ်လို့ဒီရခိုင်ကလဒန်စီမံကိန်းကဖျက်ပြီးဒီဘက်ကိုလာမယ့်ကိစ္စတွေဟာလည်းပဲအိန္ဒိယအတွက်အလားတူအရေးကြီးပါတယ်ဆိုတော့ဘုဆိုတာတရုတ်နဲ့အိန္ဒိယနှစ်နိုင်ငံတဘာဝအဖြစ်နဲ့မတည့်ကြဘူးဟိုတို့မြောက်ပိုင်းမှာသူတို့ကနေစာချင်းလူပြီးတော့လည်းမကြခနာပဋိပက္ခဖြစ်နေဒေသလည်းဖြစ်တယ်ဒီဘက်ကကြာစားပြီးတော့ဖြစ်ခဲ့တာပေါ့လေဆိုတော့ဒီကိစ္စမှာလည်းသူတို့ထိတ်တိုက်ကိုတွေ့လာနိုင်တဲ့အခြေအနေရှိပါတယ်အများဆုံးထိတ်ထိတ်ပြပြဖြစ်မှာအိန္ဒိယပါပဲအဓိကအဖြစ်ဒီကြောက်ဖြူစိတ်ကန်းလုံခြုံရေးအတွက်ဒီတေယုစစ်တပ်တွေအိမ်မှာဆက်လာတဲ့ဆိုရင်အိန္ဒိယတော့အသိအေးကြီးလာပြီနောက်ပြီးတော့ကြောက်ဖြူနဲ့ကလဒန်စီမံကိန်းစစ်တွေနဲ့ဆိုတာမိုင်းချောက်ဆယ်လောက်ပဲဝေတာသိပ်ပြီးတော့ခွာလာတာမဟုတ်ဘူးဆိုတော့ဒီနေရာမှာသူတို့နှစ်ဖက်ထိတ်တိုက်တွေ့မှာဆိုရင်သိဆိုရင်ရဖြစ်ပါတာအိန္ဒိယပေါ့နောက်အိန္ဒိယနိုင်ငံအိန္ဒိယနိုင်ငံဘင်္ဂလားဒေ့ရှ်လက်ကျိုက်မှာမဟုတ်ဘူးဘင်္ဂလားဒေ့ရှ်ဟာချိခါစီနာအစိုးရကတော့တရုတ်နဲ့နှိစက်တယ်ဒါပေမဲ့အခုရှိနေတဲ့ဒီမမယူနုစ်အစိုးရကတော့တရုတ်ကိုသူတို့ကလောက်ထိအမြင်မကြည်လှဘူးဆိုတော့သူတို့ကလည်းပဲဒီကိစ္စနဲ့ပတ်သက်ပြီးတော့သိကြည်လင်းစရာအကြောင်းမရှိပါဘူးနောက်ထိုင်းဆိုရပါဘူးထိုင်းကလည်းပဲမြန်မာအစီဘက်အိန္ဒိယတရုတ်နဲ့သူတို့ကရန်သူမဟုတ်ပါဘူးဆိုပေမဲ့လည်းမြန်မာအရင်မှာသူနဲ့ဆက်ဆံတဲ့ရှင်နေရကိစ္စတွေမှာတရုတ်ကနောက်ကပါဝင်လာမဲ့ဟောထိုင်းလည်းကြိုက်မှာမဟုတ်ပါဘူးဒီနေ့မှာထိုင်းကအမေရိကန်နဲ့လည်းမိတ်ဆွေနိုင်ငံဖြစ်ပါတယ်ဆိုတော့ဒီအိန္ဒိယနိုင်ငံတွေအတွက်လည်းပဲတော်တော်အကျယ်ကြီးရှာဖြစ်မယ်လို့သုံးသပ်ကြပါတယ
်နောက်ပြီးတော့ဒီတိုင်းသားလက်နက်ကင်တွေအရေးမှာရောတရုတ်ကဘယ်တိုင်းတာထီသူကဩဇာလွှမ်းမိုးနေတယ်လို့ပြောလို့ရမလဲအခုဒီလိုလုံခြုံရေးကုမ္ပဏီဖွဲ့မယ်ဆိုတော့အမေရိကန်တို့ဥရောပတို့ကရောဘယ်လိုတုံ့ပြန်လာနိုင်လဲ
တိုင်းသားအရေးကိုပြောမယ်ဆိုရင်တော့ဆံမြောက်ဒေသတိုင်းသားတွေပေါ်မှာသူဟာတော်လေးဩဇာအာဏာရှိခဲ့တယ်လို့သုံးသပ်ကြပါတယ်။ဒါပေမဲ့အခုအခါမှာညီနောင်မဟာမိတ်သုံးဘွဲ့ဖြစ်ခဲ့တဲ့အထက်မှာအေးအေးကိုသူတို့ဘာမှထီလို့မရနိုင်တဲ့အခြေအနေရှိနေတယ်ဟိုဘက်မှာ။အဲ့ဒီသုံးဘွဲ့နဲ့စစ်ကောင်စီနဲ့ပထမပိုင်းမှာအပြည့်ရဖို့စဉ်းစားပေးခဲ့တာမှအေးနဲ့မရခဲ့ဘူး။အေးကသဘောမတူဘူးဆိုပြီးတော့ပယ်ချခဲ့တယ်ဆိုတာမကြခဏကြားတယ်။ဆံမြောက်မှာကြံတဲ့အဖွဲ့တွေပေါ့လေ TNL တို့ကိုယ်ကန်ဒုတင်ကတော့ထီလို့ရတယ်ပေါ့လေဆိုတော့အခုခါမှာ TNL ကလည်းပဲတရုတ်ဖိအားပေးတဲ့အတိုင်းစစ်ကောင်စီနဲ့ဆက်ဆက်ပတ်မယ်လို့ပြောထားတယ် TNL ကသူတို့နဲ့တရုတ်ညွန်ကြားတဲ့အတိုင်းဆက်ဆက်မယ်ဆိုတာတောင်မှလုံးဝခင်ဗျားတို့ကြိုက်လို့လုပ်ပါဆိုပြီးလက်ဆင့်ခံမဲ့သဘောတော့မဟုတ်ပါဘူးသုံးသပ်သူတွေပြောရတဲ့ကျွန်တော်ကြားလိုက်တဲ့ဟိုနေ့ကလည်းပဲသူတို့ဟာနည်းမြေတော်များများလူကျင်လာရပြီသူတို့လူကျင်လာရပြီးတော့မှသူဒန်းလူထားပြီးဆွေးနွေးမှာသူတို့အချိုးစီပွားတော့ဒုံရင်တိုင်းအကုန်လုံးပြန်ပြီးဆုံးပေးနိုင်ဘူးဆိုတော့သဘောထားနဲ့သူတို့ဆက်လက်ပြီးရည်ဒီမှာဖြစ်ပါတယ်ဆိုတော့နောက် KIA ဆိုလို့ရှိရင်တရုတ်ကောင်လည်းပဲညှို့လုံနေခုမြေရှားထွက်တဲ့နေရာကိုသိမ့်ထားပြီးတော့ဟို ဟိုအထုဒေသသမထနေရာကိုမောင်းထုတ်လိုက်ပြီးဖျက်သိမ်းတယ်ဆိုပြီးကြေညာပြီးတော့သူတို့လုံအောင်ထိကျုပ်တယ်ဆိုပြီးလှုပ်လာတာဖြစ်ပါတယ်သူတို့လည်းပဲဒေဥဩဇာကိုနာခံမဲ့သဘောတောက်တိမဟုတ်ဘူးနောက် AA ဆိုရင်တော့အခွေးကြီးပေါ့ AA မှာဟိုဘက်ထိလည်းလမ်းပေါက်တယ်ဆိုတော့ AA ပေါ်မှာသူတို့ဘယ်လိုဖိအားပေးမယ်ဆိုတဲ့ဟာတော့တေဥကအခုထိပြသလာခြင်းမရှိသေးပါဘူးဒါကတော့နိုင်တိုင်းအင်အားစုတွေပေါ်မှာသူတို့ဩဇာ promo နိုင်ခြေကိုတက်ပြတာပေါ့လေဒါပေမဲ့ဒီ American American နဲ့ပတ်သက်လို့အသိရေးကြည့်ပါရယ် American ရဲ့ခုနပြောခဲ့တဲ့အိန္ဒိယသမုဒ္ဒရာထိုက်ကိုအရိကဖြတ်ပြီးသွားမဲ့နေရာမှာတေဥစစ်တပ်တွေထားလာမယ်ဆိုအစကတည်းက American အခြေပြုအထူးသဖြင့်အနောက်နိုင်ငံတွေကလူတွေကဒီရုပ်တွေဟာကမ္ဘာမှာအဲ့လိုလုံခြုံရေး company တွေဖွဲ့လာတာသူတို့စစ်တပ်မဟုတ်ဘူး PLA တေဥပြည်သူလုံခြုံရေးတပ်မတော်မဟုတ်ရင်တမယ်ပဲတေဥအစားနဲ့မကင်ဘူးဒီနေ့အပြင်တေဥရဲ့အာဏာကိုပေါ့လေstate power ကိုကမ္ဘာကိုလွှမ်းမိုးဖို့အတွက်သူကတိတ်တဆိတ်ကြီးလန်းလှန်လာတာဟာဖြစ်တယ်။ထိုနည်းလောက်အောင်ပဲဝါဂနာအဖွဲ့ကလည်းပဲရုရှားတို့လိုပဲသုံးခဲ့ရဆိုပြောခဲ့ကြရတယ်ဆိုတော့အခုလည်းပဲအနောက်နိုင်ငံတွေကလိုပဲမြင်ထားမှာပါပဲ။ American တို့ကတော့လုံးဝဒါဟိုလက်ပိုက်ကြီးနေမရှိဘူးအထူးတတိထားဆောင်ကြီးနေလိမ့်မယ်လို့ယူဆပါတယ်။တကယ်လို့ American ကလည်းတရုတ်ဝင်လာလို့ငါတို့လည်းထိတဲ့တစုံထူးတွေးခဲ့တယ်ဆိုရင်တော့မြန်မာပြည်အတွက်အခြေအနေကမကောင်းဘူး။အဲ့လိုဖြစ်လာရင်တော့မြန်မာပြည်ဟာ proxy conflict zone ဖြစ်လာမှာပေါ့လေတော်တော်ပဲဩဇာကံဖွဲ့ရင်ဖွဲ့ရမှာတိုက်တဲ့ပုံစံမျိုးနဲ့ဖြစ်လာနိုင်တယ်လို့ယူဆပါတယ
်အဲဒီမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့အမြင်မင်းနေကြမေကွန်မေမေးရမယ်နဲ့တူပါတယ်မြန်မာနိုင်ငံရဲ့ဒီပြဿနာကြည်လည်ဖို့အလားအလာဘယ်လိုရှိပါလဲ
အမြဲဖြစ်နေရဖြစ်ရပြမှာပဲအလန့်ဝေးပါတယ်တကယ်တော့ဒီနိုင်ငံတွေပြပနိုင်ငံတွေပါဝင်ပတ်သက်လာလေမြန်မာနိုင်ငံပြဿနာပြည်လည်ဖို့ကပူပြီးအလံဝေးလေလို့ပဲပြောမှာပါကိုတို့အချင်းချင်းညှိနှိုင်းနိုင်မှာဖြစ်မှာပါစစ်တိုက်ပြီးတော့မင်းစေမငါအေးမယ်ဆိုတဲ့ဟာကတော့အဲ့လိုတော့တချို့ကတော့တိုက်တဲ့ခါမှာတော့ဒီလိုကျွေးကြော်စမ်းတိုက်ကြရတယ်ဒါပေမဲ့ဒီဟာဟာယီမန်ရဲ့ပန်းနိုင်မဖြစ်နိုင်ပါဘူးယီမန်ရဲ့ပန်းနိုင်ဟာငါတို့ညှိပြီးတော့လှသိမ့်ပြီးငါတို့နိုင်ငံအကျိုးအတွက်မဟုတ်ရင်ငါတို့နှစ်ဖက်လုံးဟိုပြည်ပဟာတွေဝင်လာပြီးတော့ငါတို့မြေစာပင်ဖြစ်လိမ့်မယ်ဆိုတဲ့အစီနဲ့လုပ်ရမယ်အဲ့လိုဖြစ်ဖို့ကလည်းပဲအဓိကဒီသဘောထားကတော့တော်လှန်ရေးလုပ်နေတဲ့အင်အားစုတွေမှာအစရဒီသဘောထားရှိပါတယ်သူတို့ဟာတိုင်းတားလည်းပဲငါတို့ကိုပိုင်အုပ်ချုပ်ခွင့်ကုကြမှာကိုဖန်တီခွင့်ရကြမယ်ပြည်ထောင်စုထဲမှာအထူးနေကြတဲ့လူတွေကြီးပါပဲဒါပေမဲ့စစ်တပ်ကသူတို့ရလျင်ကြီးစိုးရမယ်သူတို့စုမွေးရေးဆိုတဲ့သဘောတရားများနေတယ်ထင်သူတို့ကဒါကိုစွန့်လွှတ်ရမယ်သူတို့ဒီဟာကိုစွန့်လွှတ်ရမယ်အင်းချင်းနိုင်ငံတွေမှာအင်ဒိုနီးရှားတို့ကတော့စွန့်လွှတ်ခဲ့ကြတာပဲစစ်တပ်ဟာဒီသဘောထားကိုတပြေပြေစွန့်ပြီးတော့ဒီမိုကရေစီလုံးဝဖြစ်လာပြီပဲအင်ဒိုနီးရှားတို့ကဘာမှ third biggest democracy in the world ဆိုပြီးတော့ကြွေးကြော်လက်မထောင်တဲ့အခြေဖြစ်လာပြီမြန်မာနိုင်ငံဘာကြောင့်မဖြစ်နိုင်ဘူးလဲမြန်မာစစ်တပ်ဟာအများကြီးဒါကိုစဉ်းစားပြီးတော့လုပ်တင်နေပါတယ်နှုံးဖုံးရင်တော့ဒီပြည်ပခါကတော့ပြည်ပဩဇာမရှိအောင်မှာပြည်တွင်းမှာစစ်တပ်နဲ့ဒီမိုကရေစီအားစုတွေကတော့ပြည်ပခါဆက်လက်ပြီးတော့စဉ်းစားမယ်ထင်ပါတယ်ဟုတ
်ကဲ့ပါဦးကျော်စန္ဒရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
တရုတ်မြန်မာပူးတွဲလုံခြုံရေးအစီအစဉ်ကြောင့်မြန်မာအစိုးရစီဝါထိခိုက်နိုင်ခြေကိုဥကျော်စံသားနဲ့မမျှသစင်အောင်တို့ဆွေးနွေးခဲ့တာပါအခုတော့ဂျန်စီကဏ္ဍပါကျောပွေတလုံးနဲ့ခီးထွက်တဲ့လူငယ်အကြောင်းပါဘရုံးမှာနောင်တမရခြင်းလို့မသေးခင်မှာကျောပွေတလုံးကိုလွှဲပြီးစွန့်စားတဲ့ခီးတွေထွက်ချင်တယ်လို့ပြောတဲ့ကရင်လူငယ်တူကမြို့ပြအင်ဂျင်နီယာဘဝကိုစွန့်ပြီးသူဝသနာပွားတဲ့အချိန်စွန့်စားခီးတွေသွားနေသူပါဒီလူငယ်လေးကိုမက်ခင်လေးဆက်သွယ်စကားပြောထားပါတယ်ခင်ဗျာ
ကိုဘာသာကိုရှာတွေ့ပြီးသွားတဲ့အချိန်မှာကျွန်တော်အင်ဂျင်နီယာမဖြစ်ချင်တော့ဘူးပေါ့နော
် Hello ဂျန်စီတို့ကြီးလူငယ်ဆိုတာကအလွဲရေလုံရင်းနဲ့ပဲကိုသွားချင်တဲ့လမ်းကြောင်းမှန်ပေါ်ရောက်တကြတာတဘာဝပဲလေအဲ့တော့ဒီလူငယ်လေးကဘလို့အလွဲရေလုံပြီးတော့သူသွားချင်တဲ့လမ်းကြောင်းမှန်ပေါ်ရောက်သွားတာလေသူကဘယ်သူလဲ
မင်္ဂလာပါကျွန်တော်နာမည်ကတော့ဇော့ကိုလို့ခေါ်ပါတယ်ကင်ပီနေကကင်လူမျိုးကီသွားဘလော့ဂါတယောက်ပါကျွန်တော်ကဒီ Facebook မှာပပကန်တော့စတော်ဝေးခီးတဲ့ဆိုတဲ့နာမည်နဲ့ကျွန်တော်ခီးသွားတဲ့အကြောင်းအလေးကိုမျှဝေဖြစ်ပါတယ်ကျွန်တော်လောလောဆယ်မှာတော့မသေးခင်ကဘာကြီးကိုကြည့်တော့မယ်ကျော်ပွေးလေးလွယ်ပြီးတော့ဆိုတဲ့ဇာမောလင်းနဲ့အတူတူကျွန်တော် Avenger ခီးစဉ်လေးစုံစားတဲ့ခီးစဉ်လေးအကြောင်းကိုကျွန်တော်ရေးလေးရှိပါတယ်ကျွန်တော်သွားလေးရှိပါတယ်ပြဟုတ
်သူကလေမြို့ပြအင်ဂျင်နီယာဘာသာရဲ့နဲ့ကြောင်းပြီးသွားပြီမယ်လေတကယ်တမ်းသူရွေးချယ်လိုက်တာကြတော့ခီးသွားဘလော့ဂါတယောက်အနေနဲ့ရွေးချယ်လိုက်တာဆိုတော့သူကဒီလမ်းကြောင်းကိုဘလို့ရှာဖွေတွေ့ရှိခဲ့တာလေ
ဒီကြောင်းတက်နေရင်းနဲ့မှပဲအဲ့လိုခီးသွားဖို့အကြောင်းတစ်ခုပေါ်လာတယ်ပေါ့နော်အဲ့တော့ဒီကိုယ့်ဝန်တွေကိုခီးရှည်တစ်ခါမှအကောက်ကိုစီစီပြီးမသွားဘူးမသွားဘူးတဲ့အချိန်မှာပထမဆုံးအချိန်ကိုယ့်ဘောက်ကိုဒီရှည်ရကြတဲ့ခီးတကူစီစီပြီးသွားဖြစ်တယ်ပေါ့နော်သွားတဲ့ခီးစဉ်ကလည်းပြည်တွင်မဟုတ်ဘူးပြည်ပဖြစ်နေတယ်ဗီယက်နမ်ကိုရောက်သွားတာပေါ့နော်အဲ့တော့ အဲ့တော့ဘာတွေးကြမှာမရှိဘဲနဲ့လင်းလမ်းမတော်မဝဲတက်ပဲနဲ့အဲ့တော့ရောက်သွားတဲ့အတွက်ကြောင့်ကျွန်တော်မဟိုအလွေးတွေအများကြီးပေါ့နော်အဲ့တော့ဆိုရင်အလွေးတွေအများကြီးဟိုအမားတွေအများကြီးနောက်ဆုံးဟိုအဲ့ဒါတွေကိုကျွန်တော်ခီးသွွားနေနေဖြည့်ရှင်းဖြည့်ရှင်းဖြည့်ရှင်းနဲ့ပြေလည်သွားချိန်မှာရလာတဲ့အဲ့ဟိုဟာကြည်နူးမှုတွေတွေကျွန်တော်သဘောကျသွားတာပေါ့နော်အဲ့သဘောကျပြီးမြန်မာပြည်ပြန်ရောက်လာတယ်အဲ့အချိန်မှာအဲ့ခန္ဓာချက်ကိုကြိုက်သွားတယ်နောက်တစ်ခုကျတော့အဲ့သူများနိုင်ငံရောက်သွားတဲ့အချိန်မှာပေါ့နော်ဟိုတို့တို့စီမှာရှိအလှပြားတွေဆိုရင်ကျွန်တော်အလကားကြီးခွင့်မရကျွန်တော်ပတ်စံပြီးကြီးရတာပေါ့နော်လုံနေရာသွားလဲဝင်ကြီးနေရာသွားလဲဝင်ကြီးပေါ့နော်ဒါပေမဲ့တို့စီရဟာတွေညီပြီးတဲ့ဟာကျတော့မဟုတ်ပါဘူးလို့ငါတို့စီမှာလည်းအဲ့နေရာတွေအများကြီးရှိတာလေဒါဘာလို့တို့စီကိုဝင်ကြီးပေးပြီးသွားမှာလဲကိုယ်နိုင်ငံကိုကြီးမှာပေါ့ဆိုရင်စိတ်ကဝင်လာပြီးတော့အဲ့မှာကျွန်တော်ခီးတွေစသွားဖြစ်တော့တာပဲပိုးကအဲ့ရစသွားတယ်ပြောအောင်ပါပေါ့နော်
သူကဘာကြောင့်မလို့ခရီးတွေသွားကျင်နေတာလဲ
ကျွန်တော်6နှစ်ချောင်းကတက်တန်းရှိရယ်ဒီ6နှစ်ချောင်းလေးတက်တန်းမကုန်ခင်လေးမှာကျွန်တော်ကလမ်းလျှောက်ပြီးတော့ကြည်သွားစေခြင်းနဲ့ပေါ့နော်6နှစ်ချောင်းလေးတန်ပါနေတော့မှကျွန်တော်ကတောင်တွေတက်ခြင်းနဲ့ဟိုဒီဟိုအခုချိန်မှာနုပြုံနေတော့မှကျွန်တော်ကြောပွေးလွယ်ပြီးတော့စွန့်စားတွေသွားခြင်းနဲ့ပေါ့နော်ဘာကြောင့်လဲဆိုတော့ဒီအရာတွေကြတော့ကျွန်တော်ငယ်တုန်းပဲလုပ်လို့ရတာလေနော်အသက်ကြီးသွားရင်ကျတော့ဒါမျိုးလုပ်လို့မရတော့နောင်နာမရချင်ဘူးပေါ့နော်အဲအဲ့ဒါကြောင့်လည်းကျွန်တော်ဟိုစွန့်စားတဲ့ခီးတွေကိုပို့ပြီးသွားဖြစ်တာပေါ့အေးစေးသွားလို့ရတဲ့ခီးလေအများကြီးရှိပါတယ်ဒါမျိုးအဲ့ဒါကြီးကျတော့ကျွန်တော်အသက်ကြီးမှသွားဖို့ခြံထားတာပေါ့နော်အခုကျတော့ငယ်တုံးသွားလို့ရတဲ့ခီးကိုကျွန်တော်ငယ်တုံးမှသွားချင်တယ်ကြီးမှနောင်နာမရချင်ဘူးပေါ့နော်အဲ့ဒါကြောင့်ဟုတ
်သူကလေတကယ်ကိုစွန့်စွန့်ဆဆသွားရတဲ့နေရာတွေရွေးချယ်ပြီးတော့သွားတယ်ပြီးတဲ့ခါကျတော့ backpackers nooks လို့ခေါ်တဲ့ကြောပွေခီးတွေဆိုတဲ့ page လေးကနေပြီးတော့အဲ့ဒီအတွေ့အကြုံတွေပြန်ပြီးတော့မျှဝေတယ်ဆိုတော့သူကခီးတွေတော်တော်များများလဲသွားခါပြီးပေါ့လေအဲ့တော့သူသွားခဲ့တဲ့ခီးတွေကနေပြီးတော့မှတ်မှတ်ရရနဲ့ဘလို့အတွေ့အကြုံတွေကြုံရလဲဆိုတာကိုလည်းနားထောင်ကြည့
်အဲပရမသုံးခီးဆိုတော့ဒါဗီယက်နမ်ပေါ့နော်ကိုမနိုင်ငံသားကိုလည်းအဲ့လိုတယောက်တည်းခီးသွားဖူးတာမျိုးမရှိဘူးကိုကလည်းမစီစဉ်ဘူးတော့ဟိုဒူးစံတုတ်တွေလိုက်နာမဲ့အရာတွေကတိတာအရန်အားနဲ့ဘာဖြစ်သွားလဲရဲစခဲရဲ့ဘာညာရောက်ကုန်တာပေါ့နော်ဘလို့ဖြစ်သွားလဲဆိုတော့ဆိုင်ကယ်မရတဲ့နေရာမှာသွားပြီးဆိုင်ကယ်သွားရလိုက်တာပြန်လဲလာအောင်ဆိုင်ကယ်မရှိတော့ဘူးအဲ့တော့ဗီယက်နမ်ကပြန်မဲ့နောက်ဆုံးနေပေါ့နော်နောက်ဆုံးနေမှာပတ်စံမရှိတော့ရှိတဲ့ပတ်စံလည်းဒေါ်လာ100မပြည့်ဘူးဟာရောရရင်ငါတော့သိပြီဆိုပြီးဖြစ်သွားတာနောက်မှမဟုတ်ဘူးဆိုင်ကယ်မရတဲ့နေရာမှာတော်ရမ်းပြီးတော့ရဲရဆိုင်ကယ်ကိုဖမ်းသွားတာအဲ့ဒါတညလုံးပတ်ချလိုက်ရတာမနဲ့သုံးနိုင်မှဆိုင်ကယ်ပြန်တွေ့တာပေါ့နော်အဲ့ဒါမမရတခုပေါ့နောက်တစ်ခုကျတော့ဟိုကျွန်တော်စာလေးရေးဖူးပါတယ်အဲ့ဟာလေးကဟိုရခိုင်ပြည်နယ်ကကျွန်တော်ကျွန်တော်သွားအိတ်တဲ့အချိန်မှာအဲ့လိုညဘက်ကျွန်တော်ကအပေါ့ပါသွားတဲ့အချိန်ပေါ့နော်အဲ့ကျွန်တော်လည်းအတူတူရှိတဲ့သူကเออဝင်လာလေးဆိုပြီးခေါ်လိုက်တာကျွန်တော်မဟုတ်တဲ့ဇုံတစ်ခုကြီးဖြစ်နေတာပေါ့เนาะကျွန်တော်ကဟိုပေးတီးပြီးအဲ့နေရာပဲဆက်နေသေးတယ်ပေါ့เนาะဆက်နေသေးတော့ကျွန်တော်တို့ဘေးနားလူတယောက်ကထက်ချောက်ခံရတယ်အဲ့ဒါလည်းကျွန်တော်နေရာပြောင်းသွားတယ်ပေါ့เนาะအဲ့ဒါလည်းတော့နောက်တဲ့အမှတ်တရတစ်ခုပေါ့ဒီနောက်ဆုံးရှိခဲ့တဲ့အမှတ်တရကျတော့ဒါလုံခဲ့တဲ့3လလောက်ကကျွန်တော်ခရာပီဆိုရဲထိုင်းနိုင်ငံတောင်ပိုင်းမြို့လေးကျွန်တော်သွားတာပေါ့เนาะတယောက်တည်းသွားတယ်သွားပြီးကျွန်တော်ဟိုဒီကျုံးပေါ်ကနေပြီးတော့ပြန်လာတဲ့အချိန်မှာအဲ့လိုနေမကောင်းဖြစ်တာပေါ့နော်အဲအခန်းလေးကိုတော့မဝင်နိုင်ဘူးကျွန်တော်လိုက်ပြတော့ hostel ရှိမှဒူးထောက်ပြီးကျွန်တော်အဲ့မှာအမ်မာလေးရောပေါ့နော်တရလုံးအဲတနေ့လုံးတညလုံးတညလုံးကိုကျွန်တော်အန်တာမနေ့ထိပဲအဲအဲ့နေရာဆိုကျွန်တော်တနေ့ကုန်တညလုံးဘာမှမစားရအောင်နောက်နေ့မနေ့ထိကိုမစားရအောင်ဟိုအဲ့လိုတယောက်လေးအပြင်းချခဲ့တာပေါ့နော
်သူကဘာကြောင့်မို့လို့ဒီလိုစွန့်စားရတဲ့ခီးတွေကိုသွားကျင်နေရတာလဲ
friend နေဘာညာကြီးကိုကျွန်တော်တိတ်ပြီးတော့စိတ်ဝင်စားလေးမရှိပေါ့နော်ဟိုကိုသွားတဲ့အကြောင်းအရအတိုင်းကိုပဲကျွန်တော်ကလူတွေကိုခံစားချင်တာပေါ့နော်အဆိုတော့တယောက်ရဲ့စာသားလေးတစ်ခုပေါ့နော်အမြဲတမ်းအဲ့ဒါလေးကိုကြားရောက်နေရရှိတယ်အဲ့ဒါကဘာလဲဆိုတော့ live life you will remember တဲ့ Avicii ရဲ့စာသားလေးပေါ့နော်ဟိုကိုအမြဲတမ်းအမှတ်ရတတိယနေမဲ့ဘဝမျိုးပဲဟိုရှင်သန်နေထိုင်ပါဆိုတဲ့အတိတ်ပဲမျိုးပေါ့နော်ကျွန်တော်အဲ့စာသားလေးကိုအရင်သဘောကျတာမသွားနိုင်တဲ့သူတွေမမြင်နိုင်တဲ့သူတွေကိုကြတော့ဟိုကျွန်တော်သွားတဲ့မျိုးထပ်တူခံစားစေချင်တယ်ပေါ့နော်အဲဒါကြောင့်လဲကျွန်တော်ဒီကြီးသွားရေးတဲ့ခါကျရင်ဒီ point of view ပုံစံမျိုးနဲ့ကျွန်တော်အများကြီးရေးလေးရှိရယ်ပေါ့နော်ဟိုအဓိကကတော့ကျွန်တော်လူငယ်တွေကိုကြီးသွားသိချင်တာပဲမြဲမြဲသွားသိချင်တယ်ဘာလို့လဲဆိုတော့ကျွန်တော်ကဟိုဒီအပြင်ကိုခြေတလမ်းမထွက်ရင်ကြတော့ကျွန်တော်ဘာမှအပြင်ကိုမမြင်ရဘူးပေါ့နော်ကိုကျင်းလေးမှာပဲကိုကရှိနေမှာလေနော်ကိုကဟိုအပြင်ထွက်လာရင်ကိုကမြင်ရမယ်အများကြီးမြင်ကြတော့ကျွန်တော်အများကြီးသိမယ်အများကြီးသိကြတော့ကျွန်တော်အများကြီးပြန်အသုံးချလို့ရမယ်အဲ့ဒါဆိုရင်ကျွန်တော်အများကြီးပြန်မျှဝေလို့ရတယ်ပေါ့နော်ဒီဟာတွေကဟိုကျွန်တော်တို့အတွက်လည်းအကျိုးရှိတယ်ကိုရဲ့ဒီအပတ်ဝန်းကျင်အတွက်လည်းပြန်အသုံးချလို့ရရခီးသွားရအများကြီးအကျိုးရှိတယ်ဟုတ
်ဂျန်စီတို့ရေစွန့်စားပြီးတော့ခီးရေးသွားတဲ့လူငယ်လေးတယောက်အကြောင်းကြားခဲ့ကြရတာနော်ဂျန်စီတို့လည်းကိုဖြစ်ချင်နေတဲ့အရာတွေကိုလုပ်ချင်နေတဲ့အရာတွေကိုဖြည်းဖြည်းနဲ့မှန်မှန်လုပ်နိုင်ကြပါစေလို့ဆုတောင်းပေးလိုက်ပါတယ်။နောက်တစ်ပတ်ဒီမှာလည်းဂျန်စီရှိနေပါတယ်။စောင့်ကြည့်ကြပါအောင်နော
်။ကျော်ဘွေတလုံးနဲ့ခီးထွက်တဲ့လူငယ်အကြောင်းမှတ်ခင်လေးပြောပြပေးခဲ့တာပါ။အခုတော့အားကစားခဏပါ။ဘရာဇီးနိုင်ငံကဗိုတာဖိုဂိုဘောလုံးအသင်းဟာတောင်အမေရိကတိုက်ရဲ့ လီဘာတာရိုဖလားဘောလုံးဘက်ကိုပထမဆုံးအကြိမ်ပိုဆွဲသွားပါတယ်။နောက်ဒီနှစ်2024အတွက်တနစ်တာကမ္ဘာအကောင်ဆုံးပြည်ခုန်ဖြစ်အာကစားသမားဆုကိုတော့မိုနာကိုမြို့မှာဒီဇင်ဘာ1ရက်နေ့ကချီးမြှင့်ခဲ့ပါတယ်။ဒီလိုတစ်ပတ်အတွင်းသတင်းတွေကိုစူးစီးပြီးကိုရနိုင်ပြပြပေးပါအောင်ခင်ဗျာ။
တောင်အမေရိကတိုက်သားလီဘာတာဒိုဖလားဘောလုံးပွဲမှာတော့ဘရာဇီးလ်နိုင်ငံကဗိုဒါဖိုဂိုအသင်းချန်ပီယံဖြစ်သွားခဲ့ပါတယ်။ဒါဟာဗိုဒါဖိုဂိုအသင်းအတွက်တော့တောင်အမေရိကကလပ်ချန်ပီယံဖလားကိုပထမဆုံးအကြိမ်ရတာဖြစ်ပါတယ်။ဖိုင်နယ်ကိုပြီးခဲ့တဲ့စနေနေ့ကအာဂျင်တီးနားနိုင်ငံဘွီနိုဆိုင်းရက်စ်မြို့မှာကစားကြတာမှာဗိုဒါဖိုဂိုအသင်းကနိုင်ငံတွေကအက်လက်တီကိုမီနဲရိုအသင်းကို 3-2 နဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒီဘက်မှာဗိုဒါဖိုဂိုအတွက်ဝက်ဆာသားဂျင်းမှာတယောက်ထုတ်ခံရလို့၁၀ယောက်နဲ့ကစားခဲ့ရပြီမဲ့လဲဘိုဒါဖူဂိုအတွက်ဂိုးတွေကိုတော့လူအီဇန်ရီကေအလက်စ်တယ်လက်စ်နဲ့ဂျူနီယာဆန်တိုစ်တို့ကတကိုးစီသွင်းပေးခဲ့လို့နောက်ဆုံးမှာ3-2နဲ့နိုင်ရသွားခဲ့ပါတယ်ဘိုဒါဖူဂိုအသင်းဘိုဆွဲသွားတဲ့အတွက်အသင်းပြိဿတွေလည်းရန်ကိုပျော်နေကြပါတယ
်အမွန်တေဘောဆောင်66 63
ရန်ကိုပျော်ပြီးစိတ်လုံရှားမိပါတယ်ကျွန်တော်အနေနဲ့ဒီလိုနေမျိုးရောက်လာဖို့အတွက်စောင့်ခဲ့ရတာ63နှစ်ရှိပါပြီဘိုဒါဖိုဂိုအတင်းကိုကျေးဇူးတင်တယ်လို့ကျွန်တော်တို့ရဲ့ဒီပရိသတ်တွေကိုလည်းကျေးဇူးတင်ပါတယ
်ဘိုဒါဖိုဂိုအတင်းကတနင်္ဂနွေနေ့ကတော့ဘရာဇီးလ်နိုင်ငံရီယိုဒီဂျနေရိုမြို့ကိုပြန်လည်ရောက်ရှိလာခဲ့ပြီးတော့ဂါလီယာယိုနိုင်ငံကလေစိတ်ကနေဘိုဒါဖိုဂိုကမ်းခြေအထိနှစ်ထပ်ဘတ်ကားတွေနဲ့လှည့်လည်ပြီးတော့ပရိသတ်တွေလည်းအကြီးအကျယ်ချူဆူအောင်ပွဲခံခဲ့ကြပါတယ်ခင်ဗျာယောဘကဘောလုံးပွဲတွေမှာတော့အီတလီစီးရီဘက်ကဖီယိုရန်တီနာနဲ့အင်တာမီလန်ပွဲမှာဖီယိုရန်တီနာကွင်းလယ်လူအက်ဒွာဒိုဘိုဗေပွဲစားပြီး18မိနစ်မှာလဲကျသွားတာကြောင့်သူ့ကိုအရေးပေါ်ကုသမှုတွေလုပ်ပြီးတော့ကွင်းထဲကနေအရေးပေါ်လူနာတင်ရင်နဲ့ဈေးဝင်ကိုပို့လိုက်ရပါတယ်။ဒီနောက်မှာတော့ဒိုင်းကကစားသမားတွေကိုကွင်းထဲကနေထွက်ခိုင်းပြီးတော့ပွဲကိုလည်းရွှေ့ဆိုင်းလိုက်ပါတယ်။အသက်22နှစ်သာရှိသေးတဲ့ဘိုဗေဟာပြီးခဲ့တဲ့ဩဂတ်လကမှရိုမာအသင်းကနေဖီယိုရန်တီနာအသင်းကိုအငှားစာချုပ်နဲ့ရောက်လာခဲ့တာဖြစ်ပြီးတော့အင်္ဂလန်ကတော့သူ့ကိုဖီယိုရန်တီနာကစားသမားတွေဆေးဦးမှာတွားရောက်ပြီးတော့အားပေးခဲ့ကြပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဘက်ကဘောလုံးပွဲတွေမှာတော့လီဗာပူးနဲ့ချန်ပီယံမန်စီးတီးတို့တနင်္ဂနွေနေ့ကထိပ်တိုက်တွေ့ကြကြပြီးတော့လီဗာပူးက2-0မရှိနဲ့နိုင်သွားပါတယ်လီဗာပူးအတွက်ဂိုးတွေကိုတော့ဂက်ပိုနဲ့ဆာလာတို့ကသွင်းပေးခဲ့တာပါလီဗာပူးကမန်စီးတီးကိုနိုင်သွားတာကြောင့်12ပွဲအပြီးမှာ34မှတ်နဲ့ဒုတိယနေရာကအာဆနယ်ကို6မှတ်ဖြတ်ပြီးတော့မန်စီးတီးကိုတော့17မှတ်ဖြတ်ထားလိုက်ပြီဖြစ်ပါတယ်မန်စီးတီးအသင်းကတော့ဒီပွဲရှုံးသွားတာကြောင့်ပရီးမီယာလိဂ်မှာ၄ပွဲသက်တိုက်ရှုံးပြီးတော့23ပွဲနဲ့25နေရာကိုရောက်သွားခဲ့ပါတယ်။ဒါပြင်မန်စီးတီးအသင်းဟာနောက်ဆုံး9ပွဲမှာတပွဲမှအနိုင်မရပဲဖြစ်နေပါတယ်။ဒီပွဲအတွက်မှာလီဗာပူးပရိသတ်တွေကဂွာဒီယိုလာကိုနီးပြားဖြစ်ကနေထုတ်ဖို့လောင်းပြောင်းခဲ့ကြပြီးတော့ဂွာဒီယိုလာကလည်းလီဗာပူးပရိသတ်တွေကိုလက်ချောက်ချောင်းထောင်ပြပြီးတော့သူပရီးမီယာလိဂ်ဖလား6ကြိမ်ရထားတယ်ဆိုပြီးတော့ပြန်ပြီးတော့တုံ့ပြန်ခဲ့ပါတယ်။ကျန်တဲ့ပွဲတွေမှာတော့အာဆနယ်ကဝက်ဆမ်ကို 5-2 ချယ်ဆီကအက်စတန်ဗီလာကို 3-0 မရှိမန်ချက်စတာယူနိုက်တက်ကအေဗာတန်ကို 4-0 မရှိနဲ့နိုင်ပြီးတော့စပော့စ်နဲ့ဖူလမ်တို့တကောစီတည်ကြသွားခဲ့ပါတယ်ခင်ဗျာနောက်ထပ်ဆက်လေးဖီဖာရဲ့တနစ်တာအကောင်းဆုံးဘောလုံးသမားဆုအတွက်စကားတင်စင်းကိုတော့ဖီဖာကမ္ဘာဘောလုံးဖွဲ့ချုပ်ကပြီးခဲ့တဲ့တောက်ချနေ့မှာထုတ်ပြန်လိုက်ပါတယ်မြူသားဘက်ကစကားတင်၁၁ယောက်ရွေးချယ်ခဲ့ရမှာ Real Madrid အသင်းက Vinicius Jr., Bellingham, Mbappe, Carvajal, Valverde စတဲ့လက်ရှိကစားသမား၅ယောက်အပြင်အားယူသွားတဲ့ Toni Kroos ကိုပါဝင်ခဲ့ပြီးတော့ Spain အသင်းက Rodri, Lamine Yamal, Germany တိုက်စစ်မှု Florian Wirtz, Norway တိုက်စစ်မှု Haaland ပြင် Argentina တိုက်စစ်မှု Messi တို့လည်းပါဝင်လာခဲ့ပါတယ်။ကစားသမား၁၁ယောက်ထဲမှာ၁၀ယောက်ကဥရောပအသင်းတွေမှာကစားနေတာဖြစ်ပြီးတော့ဒီထဲက Messi တစ်ယောက်ပဲအမေရိကန်မှာကစားနေတာဖြစ်ပါတယ်။အဲ့ဒီကစားသမားတွေထဲမှာစပိန်အသင်းနဲ့အတူဥရောပဖလားကိုရပြီးတော့မန်စီးတီးအသင်းပရီးမီယာလိဂ်ဖလား၄ကြိမ်ရတဲ့နေရာမှာအဓိကကစားသမားဖြစ်ခဲ့တဲ့ Rodri Real Madrid အသင်းနဲ့ဥရောပချန်ပီယံလိဂ်ဖလားနဲ့စပိန်လာလီဂါဖလားတွေရတဲ့နေရာမှာအဓိကကစားသမားဖြစ်ခဲ့တဲ့ Brazil တိုက်စစ်မှု Vinicius Jr. တို့ရဖို့ရည်ပန်းစားဆုံးဖြစ်နေတယ်လို့ပြောရမှာပါဒါပေမဲ့လည်းမက်ဆီကလည်း Argentina အသင်းနဲ့အတူ Copa America ဖလားကိုရထားတာကြောင့်မက်ဆီတက်ပြီးရမလားမက်ဆီကိုပေးလိုက်မလားဆိုတာကလည်းစိတ်ဝင်စားစရာလိုပဲပြောရမှာဖြစ်ပါတယ်အမျိုးသမီးတွေဘက်မှာတော့16ယောက်စကားတင်ရွေးချယ်ထားတဲ့အထက်မှာပြီးခဲ့တဲ့ဘောလုံးရာသီမှာဖလားလေးလုံးရခဲ့တဲ့ဘာစီလိုနာအသင်းက9ယောက်ပါဝင်ခဲ့ပြီးတော့ပြည်သက်ဘောလုံးမဂ္ဂဇင်းကရွေးတဲ့ရွှေဘောလုံးစုရခဲ့တဲ့စပိန်နဲ့ဘာစီလိုနာကစားသမားအိုက်တာမာဘွန်မာတီကတော့ရေဘန်းစားဆုံးဖြစ်တယ်လို့ဆိုရမှာဖြစ်ပါတယ်ဖီဖာရဲ့ဒီအကောင်းဆုံးနီးပြဆုအတွက်တော့ရီယယ်မက်ဒရစ်အသင်းရဲ့နီးပြအန်ချယ်လော့တီအာဂျင်တီးနားနီးပြစကလုံးနီးစ Spain ni bia Luis de la Fuente, Man City ni bia Guardiola နဲ့ Leverkusen ni bia Alonso တို့၅ယောက်ကိုစကားတင်ရွေးချယ်ထားပါတယ်ခင်ဗျာ Anytime body ဘာမှာတော့2009 American Open Tennis Champion Juan Martin Del Potro Tennis ကစားသမားဘွားကနေနိုင်ယူလိုက်ပါပြီသူရဲ့နောက်ဆုံးနှုတ်ဆက်ပွဲကို Argentina နိုင်ငံ Buenos Aires မြို့မှာကျင်းပခဲ့ပြီးတော့ပရိသတ်1000ကျော်တက်ရောက်ခဲ့ကြပါတယ်သူရဲ့နောက်ဆုံးနှုတ်ဆက်ပွဲကိုဒီအမျိုးသားဘက်မှ Grand Slam Champion ဆုကိုအများဆုံးရထားတဲ့ Novak Djokovic နဲ့တူးချင်းကစားခဲ့သလိုတစ်ချိန်က Argentina ကနာမည်ကြီးတက်နစ်ချန်ပီယံတွေဖြစ်ကြတဲ့ Gabriela Sabatini နဲ့ Gisela Duque တို့နဲ့တွဲပြီးတော့လည်းအမျိုးသားအမျိုးသမီးနှစ်ယောက်တွဲပွဲတွေကိုရိုက်ခဲ့ကြပါတယ်။ Del Potro က2009မှာ American Open Tennis ပြိုင်ပွဲမှာ Roger Federer ကိုအနိုင်ရပြီးတော့ချန်ပီယံဖြစ်ခဲ့တာပါသူကကစားသမားတက်တန်းတစ်လျှောက်ဒဏ်ရာတွေနဲ့ရုန်းကန်ခဲ့ရပြီးတော့2019မှာတော့ဒူးယိုးအပ်သွားခဲ့ပြီးတော့ပြိုင်ပွဲတွေကိုနောက်ဆုံးကစားခဲ့တာကတော့2020မှာဖြစ်ပါတယ်။သူရဲ့နောက်ဆုံးနှုတ်ဆက်ပွဲကိုတော့ Roger Federer, Nadal နဲ့ Alcaraz အဆရှိတဲ့ကစားသမားတွေကလည်းဗီဒီယိုကနေတစ်ဆင့်ဂုဏ်ပြုစကားတွေပြောခဲ့ကြပါတယ်ခင်ဗျာ။ဘင်္ဂလားပြည်ခုံပြည်အဖွဲ့ချုပ် IAAF ကချီးမြှင့်တဲ့2024ခုနှစ်တနင်္လာအကောင်းဆုံးပြည်ခုံပြည်အကစားသမားဆုကိုတော့နယ်သာလန်နိုင်ငံကအပြည့်သမားစတီဖန်ဟာဆန်နဲ့ဘော့စဝနာနိုင်ငံကလက်စီလေးဒေဗိုဂိုတို့ရရှိသွားခဲ့ပါတယ
် I never thought I'm going to win this one because it was like this year crazy it's not only me all the athletes
ချမတီစုကိုရလိုက်မယ်လို့ဘယ်တော့မှမထင်ခဲ့ပါဘူးဘာလို့လဲဆိုတော့ဒီနှစ်ကတကယ်ကိုကောင်းတဲ့အားကစားသမားတွေအများကြီးပါအဲ့ဒါကြောင့်ရမယ်လို့ကိုမထင်ခဲ့တာပါအခုလို့စုရတဲ့အတွက်ကျေးဇူးတင်ပါတယ်ဒီနှစ်ကအထူးသဖြင့် Paris Marathon နောက်ဆုံးပန်းဝင်ကတကယ်ကိုမယုံနိုင်လောက်အောင်ပါပဲအဲ့ဒီအတွက်လည်းကျေးဇူးတင်ပါတယ
်ဆေဖန်အာဆန်ဟာပြီးခဲ့တဲ့ Paris Olympic ပြိုင်ပွဲအမျိုးသမီးမာရသွန်မှာဘိုးဆွဲခဲ့ပြီးတော့မီတာ1000နဲ့မီတာ5000ပြိုင်ပွဲတွေမှာလည်းကျေးဇူးစိတ်တွေရရှိခဲ့တာဖြစ်ပါတယ်လက်စီလေးတင်ဖို့ကတော့ Paris Olympic အမျိုးသားမီတာ200မှာရွှေစိတ်ရခဲ့ပြီးတော့ဒါဟာအာဖရိကတိုက်သားတွေတဲက Olympic မီတာ200ပြိုင်ပွဲကိုပထမဆုံးအချိန်အနိုင်ရဘူးတာဖြစ်သလိုသူနိုင်ငံဘော့စဝနာနိုင်ငံအတွက်လည်း Olympic ရွှေစိတ်ကိုပထမဆုံးအကြိမ်ယူပေးခဲ့တာဖြစ်ပါတယ
် It was a great year That's how I can summarize it and I'm grateful for the team that was around me
ကျွန်တော်တို့တော့တကယ်ကိုကောင်းတဲ့နှစ်အောင်မြင်တဲ့နှစ်လို့ပဲပြောနိုင်ပါတယ်အဲ့ဒီအတွက်ကျွန်တော်ရဲ့အားကစားအဖွဲ့ကိုလည်းကျေးဇူးတင်ပါတယ်အထူးသဖြင့်ကျွန်တော်ရဲ့နှီးပြားနဲ့အားကစားအဖွဲ့ကိုပ
ါဒီစုပေးပွဲကိုတော့ပြည်ထောင်နိုင်ငံမော်နာကိုမြို့မှာဒီဇင်ဘာ1ရက်နေ့တနင်္ဂနွေနေ့ကကျင်းပခဲ့ပြီးတော့ပြည်ကုန်မြေဘက်ကတခြားစုတွေကိုလည်းချီးမြှင့်ခဲ့ကြပါတယ်ခင်ဗျာ
ကိုရနိုင်ပြပြခဲ့တဲ့အားကစားခဏကိုနားဆင်ကြည့်ရှုခဲ့ရလို့အနားရခဲ့ကြမယ်လို့မျှော်လင့်ပါရယ်အခုတော့ VOA American တဲ့ရဲ့ဘော်လုံးညာအစည်းအဝေးနဲ့ဆက်မသက်ခင်သတင်းချင်းချုပ်ကိုဇော်ဝင်းလှိုင်ပြပြပေးပါအောင်ခင်ဗျာ
ဆီယနာတေမွန်ညွှန်ကြားခဲ့တဲ့တောင်ကိုရီးယားသမ္မတယွန်ဆုယိုးကိုရာထူးကတရားစွဲဖယ်ရှားဖို့အတိုက်ခံလွတ်တော်အမတ်တွေကအဆိုတင်သင့်လိုက်ပါရယ်သမ္မတယွန်ဆုယိုးကမြောက်ကိုရီးယားလိုလာတဲ့အတိုက်ခံအမတ်တွေလွတ်တော်ကိုထိန်းချုပ်ထားပြီးနိုင်ငံတော်ကိုစန့်ကျင်နောက်ဆက်တဲ့ဆိုတဲ့အကြောင်းပြချက်နဲ့ဒီဇင်ဘာ3ရက်အင်္ဂါနေ့ကအရေးပေါ်ဆေးအချို့ရေးကြေညာပြီးနိုင်ငံပိုင်းအခြားမှာအထိုက်ခံဒီမိုကရက်လွတ်တော်အမတ်တွေကသမ္မတကိုရာထူးကနှုတ်ထွက်ပေးဖို့အခုလိုအဆိုတင်သွင်းကြတာပါတောင်ကိုရီးယားနိုင်ငံမှာအရေးပေါ်ဆေးအချို့ရေးကြေညာခဲ့တဲ့သမ္မတယွန်းဆိုယိုးကဖွဲ့စည်းပုံအခြေခံစည်းမျဉ်းနဲ့အညီပြန်လည်ရုပ်သိမ်းလိုက်တဲ့အတွက်အမေရိကန်ပြည်ထောင်စုကလည်းကြိုဆိုလိုက်ပါတယ်အာဆီယံအလဲကျဥက္ကဋ္ဌလာအိုနိုင်ငံရဲ့တောင်းဆိုချက်အရမြန်မာအရေးအလို့သဘောဆွေးနွေးပွဲထိုင်းနိုင်ငံကအင်ရှင်အဖြစ်လက်ခံကျင်းပဖို့စီစဉ်နေပြီးလာမယ့်ဒီဇင်ဘာ19ရက်နဲ့20ရက်နေ့တွေမှာကျင်းပဖို့စီစဉ်ထားတဲ့အကြောင်းဒီအကြောင်းအရာနဲ့နှိဆက်သူတူက VOA ကိုပြောပါတယ်ဒီဇင်ဘာလအတွင်းမြန်မာအရေးဆွေးနွေးပွဲထိုင်းနိုင်ငံမှာကျင်းပမယ့်အကြောင်းအာဆီယံအတွင်းမှုချုပ်ကိုယ်တိုင်ကပြောဆိုထားပေမဲ့ရက်အတိကျတော့ကြေညာထားခြင်းမရှိသေးပါဘူးခင်ဗျာတရုတ်နိုင်ငံရဲ့ဂျာဝင်စစ်စမ်းမှုအောက်မှာနိုင်ငံရေးရာတွေ့ဆုံဆွေးနွေးမယ်လို့ MNDAA ကိုကန့်တက်ရဲ့ဒီဇင်ဘာ3ရက်နေ့ကြေညာချက်ကိုကြိုဆိုကြောင်းတရုတ်နိုင်ငံရဲ့ဌာနကဒီကနေ့ဒီဇင်ဘာလ4ရက်နေ့မှာပြောပါရယ်မြန်မာနိုင်ငံအတွင်းကဖြစ်ပေါ်တိုးတက်မှုအခြေအနေတွေကိုသူတို့အနေနဲ့အနီးကစောင့်ကြည့်နေကြောင်းနဲ့သက်ဆိုင်သူအားလုံးကညှိနှိုင်းအဖြေရှာကြဖို့တိုက်တွန်းနေကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကပြောပါရယ်မြန်မာရေးပိုင်နက်ကိုဝင်ရောက်ခဲ့တဲ့ထိုင်းငါဖန်တင်မောဘော်ကဖန်စီခံထားရတဲ့နိုင်ငံသား၄ဦးကိုပြန်လွတ်ပေးဖို့မြန်မာအာဏာပိုင်နေနဲ့ညနိုင်ဆွေးနွေးနေတယ်လို့ထိုင်းဝန်ကြီးချုပ်ပေတုံတန်ရှင်နဝတ်ကမနေ့အင်္ဂါနေ့ကပြောဆိုလိုက်ပါတယ်ခင်ဗျာ
ကျေးဇူးပါကိုစောင်းဝင်းလိုင်းရေအခုလိုသတင်းအချင်းချုပ်ပြီးမှတော့ VOA American တဲ့ရဲ့ဗိုလ်ထုညအစည်းအဝေးတွေဒီမှာပဲပြီးဆုံးသွားပါပြီဒီညအစည်းအဝေးထုတ်လွှင့်မှုကမခင်လေးပါစပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Nelson Lopez နဲ့ Robert Basso ဖြစ်ပါတယ်ဒီညအစည်းအဝေးမှုကတော့ကျွန်တော်ဝင်းမမ VOA ကိုအခုလိုနားဆင်ကြည့်ရှုအားပေးကြကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်မနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေ့ကြပါစေ။ကောင်းကောင်းနဲ့အိပ်စက်အနာဂတ်နဲ့ညဖြစ်ကြပါစေခင်ဗျာ
This program has come to you from the